to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ23ရက် VOA American အသံရဲ့တင်းငွေနေညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းတိုမီတာ1925 32နဲ့လိုင်းလမီတာ190တို့ကနေတိုက်တင်ဆက်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသစင်အောင်ကတာဝန်ယူတင်ဆက်ပေးသွားပါမယ်
ကျွန်တော်တားညူပါ Indonesia နိုင်ငံ Sunter ကမ်းမြောက်ဒေသတစ်လျှောက် Tsunami ရေလုံးလိုင်းကြီးတွေရိုက်ခတ်လို့သေဆုံးသူအကြီးအတွက်ဟာခုထိဆိုရင်222ဦးထိတိုးလာပြီဖြစ်ပါတယ်။နောက် Syria ကနေပြီးတော့ American တပ်ဖွဲ့တွေပြန်အုပ်ဖို့သမ္မတ Donald Trump ရဲ့ရုပ်ချီးဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ IS နေနေရေးနိုင်ငံကညွန်မောင်းအဖွဲ့ရဲ့ American ထူးကူစလေယာရုကနေပြီးတော့နှုတ်ထွက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်း Bangladesh နေဆက်မှာတော့ဒီတိုက်ပွဲတွေဖြစ်ပြီးနောက်ပျောက်ဆုံးနေတဲ့ရဲတပ်သားရဲ့အလောင်းကိုတရှိခဲ့ရတယ်လို့မြန်မာ Syria ကပြောပါတယ်။ဆောက်ရဒီနိုင်ငံကသတင်းတွေကိုကိုရနိုင်တဲ့အတူတင်ဆက်ပေးသွားဖို့ရှိပါတယ်မဆင်
။ဟုတ်ကဲ့ပါ။တရင်နေပြည်နယ်ဆင်မဲ့တရင်လှော်ရီမှာတော့စစ်စီရင်နေမြေလိုက်တက်ဖက်ကစစ်စီရင်လေးလိုက်ရက်ပေးမယ်ဆိုတဲ့ကြေညာချက်ပေါ်စစ်တပ်ရဲ့စီရင်ပြူဟာတရက်အနေနဲ့အတော်လေးကိုသတိထားစောင့်ကြည့်ရမယ်အနေထားဖြစ်တယ်ဆိုတဲ့အကြောင
်းလေးလအတွင်းမှာအပြည့်ခက်ရဲ့စီရင်ကိုမလုံနိုင်ဘူးဆိုရင်တော့ဘာဖြစ်မလဲဆိုတဲ့အဲ့လိုစဉ်းစားကြရတယ်လည်းအများကြီးဖြစ်ပါတယ်ဒီလေးလအပြည့်ကန့်သက်နဲ့အပြည့်ခက်ရဲ့စီရင်လောက်တာက
UNSC ညညတော့တိုင်းသားလူမျိုးများ Federal Council ပြောခွင့်ရကပြောဆိုလိုက်တာပါအပြည့်စုံကိုတော့နောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းသတင်းလွှတ်နေသူမြမရေးဆွေနေကန်ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကဘာတလွားထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေအပြင်အထူးစီစဉ်အနေနဲ့2018ခုနှစ်အတွင်းအမှုပညာနဲ့ဖျော်ဖြေလောကကပြန်ပြောလောက်စရာသတင်းတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုသားညွန်ဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင်
။ဒေသစံချိန်စနေနေ့နှောင်းပိုင်းချိန်တုန်းကအင်ဒိုနီးရှားနိုင်ငံစန်ဒါကမ်းမြောက်ဒေသတစ်လျှောက်ဆူနာမီရေလုံးလိုက်ကြီးတွေရိုက်ခတ်သွားခဲ့လို့သေဆုံးသူအကြီးအတွက်ဟာ222ဦးထိလက်တလောကောက်ယူရထားပြီးတော့လူပေါင်း143ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။28ဦးပျောက်ဆုံးနေဆဲရှိတယ်လို့အင်ဒိုနီးရှားကပ်ဘီအန်ဒီရဲ့စီမံခန့်ခွဲမှုဌာနပြောခွင့်ရသူကပြောပါတယ်။အထူးကဲ့အသေးပြောက်စီးရင်လက်တလောအချိန်ထိကိုတက်ချက်ကောက်ယူနေစေဖြစ်တာမို့လို့စင်းဟာအခုထပ်ပိုများလာနိုင်ပွဲရှိတယ်လို့အင်ဒိုနီးရှားချက်ရှင်ညီပွဲကပြောပါရယ်ဆလတ်ကမ်းမြောင်ဒေသမှာရှိကြတဲ့ဆူမထရာကျွန်းရဲ့တောင်ပိုင်းလမ်ပွန်ဒေသဂျဘာကျွန်းရဲ့ဆရမ်နဲ့ပတ်ဒယ်ဂရမ်ဒေသကအဲ့ဒီဒေသကြီးသုံးခုမှာအခုလိုဆူနာမီရိုက်ခတ်ပြီးတော့ထိခိုက်သေဆုံးမှုတွေဖြစ်ခဲ့တာလို့အင်ဒိုနီးရှားနိုင်ငံကပီအန်ရဲ့စီမံခန့်ခွဲမှုဌာနပြောခွင့်ရသူကဆိုပါရယ်အင်ချီယာပေါင်းများစွာနောက်ဟိုတယ်ကိုလုံးတင်မော်စီ350ကျော်နဲ့အတူမော်တော်ယာဉ်တွေအတော်များများလည်းပျက်စီးကုန်တယ်လို့ပြောပါရယ်အင်ဒိုနီးရှားဒေသရဲ့စံချိန်မနဲ့ဒီစနေနေ့မနဲ့9နိုင်အချိန်မှာခရကာတီယိုမီးတောင်ပေါက်ကွဲပြီးတဲ့နောက်ချိန်တူတင်းမှာ9နိုင်ခွဲလောက်အချိန်လောက်မှာဆူနာမီလှိုင်းရက်ခတ်ခံခဲ့ရတာလို့အင်ဒိုနီးရှားမိုးလေဝသရာသီဥတုနဲ့ဘူမိယူပဆိုင်ရာဌာနကကြေညာပါရယ်ခရကာတီယိုမီးတောင်ပေါက်ကွဲပြီးတဲ့နောက်ပင်လယ်ပြင်အောင်မှာမြေပြိုရာတွေဖြစ်ပြီးတော့အဲဒီကနေပြီးတော့ဆူနာမီလှိုင်းဖြစ်တယ်လို့တချိန်နဲ့လာပြီးနေဖြစ်တာမို့ဒီအတက်နယ်ပါပေါင်းပြီးတော့ခုလောက်ထိပြင်းထန်တဲ့ဆူနာမီဖြစ်ခဲ့တာလို့လည်းအင်ဒိုနီးရှားရဲ့ရာသီဥတုနဲ့ဘူမိယူပဆိုင်ရာလေးလိုက်ဌာနတခုကကြေညာပါတယ်။နောက်ဒီအင်ဒိုနီးရှားဘူမိဗီဒဌာနကတော့ဒီခရကတ်တောမီးတောင်ပေါက်တာကြောင့်ဆူနာမီဖြစ်တယ်ဆိုတာကိုအတိမပြုနိုင်ဘူးလို့ဆိုပါတယ်။အဲဒီမှာပြီးခဲ့တဲ့ဂျွန်လကလေးကမီးတောင်ပေါက်နေတာဖြစ်ပြီးတော့တိထက်ပြင်းထန်တဲ့အချိန်မှာတော့မှဆူနာမီလှိုင်းမရှိခဲ့ဘူးလို့ဆိုပါတယ်။အခုဖြစ်သွားတဲ့ဆူနာမီလေလိုင်းရဲ့အမြင့်ဟာသုံးပေဝန်းကျင်ရှိမယ်လို့ခန့်မှန်းကြပါရတယ်။ Bandung KI ဟာအဆိုးဆုံးဆူနာမီလိုင်းတန်ခံခဲ့ရတယ်လို့ကပ်ဘီအန်ဒီရဲ့စီမံခန့်ခွဲမှုဌာနကပြောပါရတယ်။ဒီနှစ်စက်တင်ဘာလ28ရက်နေ့တုန်းကလည်းအင်ဒိုနီးရှားနိုင်ငံပါလုငလင်ကြောင့်မလို့ဆူနာမီလိုင်းဖြစ်ခဲ့ဘူးပြီးတော့အဲ့ဒီတုန်းကတော့လူပေါင်း2500ကျော်သေဆုံးပြီးတော့လူ9000လောက်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရပါရခင်ဗျာ။
American သမ္မတ Donald Trump တောင်းဆိုနေတဲ့နယ်စပ်တိုင်းတည်ဆောက်ရေးရမုံငွေ budget အတွင်းပေါဝင်နိုင်ရေးအတွက်လွှတ်တော်နဲ့သမ္မတကြားအပြန်အလှန်ဆွေးနွေးမှုတွေမပြေမလည်ဖြစ်ခဲ့ပြီးတဲ့နောက် American အစိုးရရန်ရည်ရဲ့ဆိုင်းလိုက်တာအခုဆိုရင်ဒုတိယမြောက်နေ့ကိုရောက်သွားပါပြီ။အထက်လွှတ်တော်အနေနဲ့လည်းဒီဇင်ဘာ26ရက်နေ့ခြားသာပြည်နေ့မတိုင်ခင်နောက်ထပ်တွေ့ဆုံဆွေးနွေးမှုတွေမလုပ်ချဖို့စနေနေ့ကဆုံးဖြတ်လိုက်ပါတယ်။အစိုးရလည်ပတ်မှုတွေရက်ဆိုင်မသွားရေးအတွက်တောက်ကြနေ့ညသကောင်းချိန်မတိုင်ခင်မှာလွှတ်တော်အနေနဲ့သဘောတူညီချက်မရနိုင်ခဲ့တာကြောင့်အခုလိုအမေရိကန်အစိုးရရန်ရာ၄ဘုံတစ်ဘုံရဆိုင်ထားတဲ့အခြေအနေကိုရောက်လာခဲ့တာပါ။ဒါကြောင့်ပြည်ထောင်စုအစိုးရဝန်ထမ်း၈သိန်းလောက်ရဲ့အလုပ်တွေရန်နာထားလိုက်ရတာမှာထပ်ဝက်လောက်ဟာမရှိမဖြစ်အရေးပေါ်အလုပ်ဆင်းရမဲ့ဝန်ထမ်းတစ်ဝက်လောက်ပါနေတာကြောင့်အဲ့ဒီလူတွေဟာယ လာစားမယူပဲအလုပ်စဉ်းစားမှာဖြစ်ပါတယ်ဒီထဲမှာတော့ VU မြန်မာပိုင်းနဲ့တခြား VU တန်းလွှင့်ဌာနတွေလည်းပါဝင်ပါတယ်အထက်လွှတ်တော်လူများစုကောင်းဆောင် Mitch McConnell ကတော့တနင်္လာနေ့လွှတ်တော်ခဏတွေ့ဆုံမှုအစည်းအကြောင်းကြေညာထားပြီးဆွေးနွေးဆုံးဖြတ်ချက်ချတာတွေတော့ရှိမှာမဟုတ်ပါဘူးစနေနေ့စောပိုင်းတုန်းကတော့မက္ကဆီကိုနယ်စပ်မှာဒတိုင်းတိဆောက်ရေးအတွက်သူတောင်းထားတဲ့ဒေါ်လာ5ဘီလီယံရရှိ Republican လွှတ်တော်အမတ်တွေနဲ့သမ္မတ Trump အမီတော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။နယ်စပ်ဒတိုင်းကြီးတစ်ခုလုံးတိဆောက်ရေးအတွက်တော့စုစုပေါင်း American ဒေါ်လာ20ဘီလီယံလောက်ကုန်ကြမယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
။ Syria ကနေပြီးတော့ American တပ်ဖွဲ့တွေပြန်ရုပ်ဖို့သမ္မတ Donald Trump ရဲ့ရုပ်ချင်းဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ IS နီနီယီနိုင်ငံတကာညွန်မောင်းအဖွဲ့ဆိုင်ရာ American Two Goods လေ Brett McGill ဟာယာယီကနေပြီးတော့နှုတ်ထွက်သွားပါတယ်။ Mr. McGill ဟာယာယီကနေနှုတ်ထွက်မှုဟာဒသမလ31ရက်နေ့မှာစပြီးတော့တက်ဝင်လိမ့်မယ်လို့ American နိုင်ငံရဲ့ဌာနကစနေနေ့တုန်းကထုတ်ပြန်ပါတယ်။ Mr. McGill ကသူ့ရဲ့ဝန်ထမ်းတွေစီကိုသူနှုတ်ထွက်တာနဲ့ပတ်သက်ပြီး email တစ်စောင်ပို့တာကို AP သတင်းဌာနကရရှိခဲ့ပါတယ်။စာထဲမှာတော့သမရရဲ့မကြခင်တုန်းကဆုံးဖြတ်ချက်ဟာတွန်းလို့စရာဖြစ်တယ်လို့ပဲဒါဟာမူဝါဒရေးရာလုံးဝပြောင်းပြန်လှိုင်းလိုက်လှန်လိုက်တာလည်းဖြစ်တယ်လို့ရေးပါတယ်ဒီအတွက်အမေရိကန်ရဲ့မဟာမိတ်လက်တွဲဘက်တွေကိုဝေဝါးသွားစေပြီးတော့တိုက်ပွဲထဲမှာလက်တွေ့ရှိနေတဲ့လက်တွဲဘက်တွေအနေနဲ့ဘယ်လိုဆက်လုပ်ရမလဲအကျိုးဆက်တွေဘာဖြစ်လာမလဲမစင်စားတတ်အောင်လို့ရှုပ်ထွေးသွားစေတယ်လို့လည်းသူကရေးပါတယ်သူနှုတ်ထွက်မှုနဲ့ပတ်သက်လို့သမရ Trump က Twitter မှာရေးတာကတော့ Brett McGill သမရဥပမာက2015ခုနှစ်မှာခန့်ခဲ့တာဖြစ်ပြီးတော့သူ့ကိုသူ့အနေနဲ့လူချင်းမသိဘူးလို့ဆိုပါတယ်လာမယ့် February လတည်းမှာသူယာယီကထွက်အောင်ဖြစ်ပေမဲ့လို့ကြိုပြီးတော့အနားယူသွားတာလို့လည်းဆိုရတယ်။ ISO အနိုင်တက်လိုက်နိုင်ပြီလို့ကြေညာပြီးတော့ Syria ကနေပြီးတော့ American တပ်ဖွဲ့ဝင်2000ပြန်ရုပ်ဖို့တမရကမိတ်ထုတ်ပြီးတဲ့နောက်ပိုင်းနိုင်ငံတော်လုံခြုံရေးဆိုင်ရာတာဝန်ရှိသူတဦးဖြစ်တဲ့ကာကွယ်ရေးဝန်ကြီး James Mattis ယာယီကနေပြီးတော့နှုတ်ထွက်သွားလို့မကြခင်ပါပဲအခု2 Goals ရဲ့နှုတ်ထွက်မှုလည်းဇက်တိုက်ဆိုလို့ဖြစ်လာတာပါခင်ဗျာ။
ပြည်ထောင်နိုင်ငံမှာရောင်မြန်အင်ဂျီဝါဝတ်ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေမနေ့စနေနေ့ကဗရမျိုးရဲ့အထင်ကြီးရောင်စလီစည်းလမ်းမကြီးပေါ်မှာထိတိုက်တွေ့ခဲ့ကြပါတယ်။စနေနေ့ကဆန္ဒပြတဲ့သူအရေးတော်ဟာနည်းနည်းပဲရှိခဲ့ပေမဲ့ဆန္ဒပြတဲ့သူတွေဟာလမ်းတွေပေါ်ကိုတက်ပြီးတော့ဆန္ဒပြခဲ့ကြတာပါ။ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ယူပုံတွေမိသက်ပိုက်တွေနဲ့နေနေခဲ့ပါတယ်။ဗီဒီယိုတစ်ခုမှာတော့ဆန္ဒပြတဲ့သူတစုကမော်တော်ဆိုင်ကယ်စီးလာတဲ့ရဲတပ်ဖွဲ့ဝင်တွေကိုဝိုင်းလိုက်ပြီးတော့တိုက်ခိုက်တာကိုတွေ့မြင်ရပါတယ်။ရဲရစီတယောက်ကဆန္ဒပြတဲ့သူတွေကိုတနက်နဲ့ချိန်ရွယ်ခဲ့ပုံရပါမယ်။ပြစ်တော်မပြစ်ခဲ့ဘူးလို့ Paris ရဲတပ်ဖွဲ့က AP သတင်းဌာနကိုပြောပါတယ်။လောင်စာစီတွေအပေါ်အခွန်တိုးကောက်ခဲ့တာနဲ့ပတ်သက်ပြီးတော့အနုမ18ရက်နေ့ကစလို့ပြည်ထောင်နိုင်ငံတော်ဆန္ဒပြနေကြတာဟာအခုဆိုရင်သတင်းပတ်6ပတ်သက်တိုက်ရှိသွားပြီဖြစ်ပါတယ်။ပြည်ထောင်နိုင်ငံတော်စနေနေ့ကဆန္ဒပြတဲ့သူဦးရေဟာ 38,000 လောက်ရှိပြီးတော့ Paris မြို့မှာတော့ 2,000 လောက်ရှိတယ်လို့ရဲတပ်ဖွဲ့ကခန့်မှန်းပါတယ်။နိုမာ18ရက်နေ့ဆန္ဒပြပွဲစတင်တုန်းကတော့တနိုင်ငံလုံးဆန္ဒပြတဲ့သူဟာ 38,000 ရှိခဲ့ပြီးတော့ပဲမြို့မှာတော့4,000လောက်ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီ UI American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်မှာတပ်တိုင်ငံဘက်ကအမည်မသိသေနတ်သမားတွေနဲ့တိုက်ပွဲဖြစ်ပြီးတဲ့နောက်ပျောက်ဆုံးနေခဲ့တဲ့ရဲတပ်သားရဲ့အလောင်းကိုတွေ့ရှိခဲ့ရတယ်လို့မြန်မာစစ်အသင်းစာတွေမှာဖော်ပြပါတယ်။ဒဇမလ18ရက်နေ့တုန်းကနေဆက်မှာကင်းလှည့်နေတဲ့ရဲတပ်ဖွဲ့ကိုတပတ်နိုင်ငံဘက်ချမ်းကအမည်မသိတနတ်သမားတွေကပြစ်ခတ်ခဲ့လို့တိုက်ပွဲဖြစ်ပြီးတော့အဲဒီရဲတပ်သားအောင်ကျော်တက်ပျောက်ဆုံးသွားခဲ့တာဖြစ်တယ်လို့ဖော်ပြပါတယ်။မျက်နှာလက်မောင်းနဲ့ခြေထောက်တွေမှာဒဏ်ရာရပြီးတော့သူသေဆုံးခဲ့ရတာကိုတွေ့တယ်လို့ဖော်ပြပါတယ်။တိုက်ပွဲတွင်မှာတော့အခြားရဲတပ်သားတူလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကလည်းမောင်းတော်မျိုးနယ်တွင်မှာဒေသခံရခိုင်တိုင်းရင်းသား2ဦးတပ်ဖြတ်ခံခဲ့ရပြီးတဲ့နောက်ပိုင်းနေမင်းရှင်းလင်းရေးဆက်စင်ရေးတွေဆောင်ရွက်ခဲ့တယ်လို့မြန်မာစစ်တပ်ကထုတ်ပြန်ပါတယ်။VOA ကရရှိတဲ့သတင်းအရတော့မြန်မာလူမျိုးရေးတပ်ဖွဲ့ဝင်ချုပ်ဒီမွတ်စလင်ကြီးရွာတဲ့ဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့တယ်လို့သိရပါတယ်။ဒီအတွက်လည်းဒေသတွင်းမှာဒေသခံမွတ်စလင်ရွာသားတွေရောရခိုင်တိုင်းသားတွေပါနှစ်ဖက်အတိုင်းဝိုင်းနှစ်ခုကဒီအခြေအနေတွေအပေါ်မှာစိုးရိမ်မကင်းဖြစ်နေကြပါတယ်။2018ခုနှစ်အာဆာကျန်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ရဲ့နေမီရှင်လီရေးအတွင်းဒေသခံမွတ်စလင်တွေကိုလူခွင်ချိုးဖောက်မှုတွေရှိခဲ့တယ်လို့နိုင်ငံတကာကနေပြီးတော့သတ်မှတ်ထားတာပါ။ဒီအတွက် Ranger ဒုက္ခသည်တိတ်နဲ့ချီပြီးတော့ Indigen Bangladesh နိုင်ငံကိုထွက်ပြေးခဲ့ရပါတယ်။မြန်မာစစ်တပ်ရဲ့ဒီလိုရဲ့ကြောင့်ဒါဟာ Ranger တွေအပေါ်မျိုးတုံးတက်ဖြတ်မှုဖြစ်တယ်ဆိုပြီးတော့ American အောက်လွှတ်တော်ကကြေညာခဲ့တယ်လို့ပဲနိုင်ငံတကာမှာလည်းမြန်မာစစ်တပ်ပေါ်မှာရေးယူမှုတွေတော်များရှိနေပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံကဒုတိယအကြီးဆုံး Gatwick လေဆိပ်မှာလင်းအတက်ဆင်းသုံးရတာရဆိုင်သွားစေခဲ့တဲ့ဒရုန်းယာဉ်လွတ်တယ်မှုနဲ့ဆက်နွယ်သူအမျိုးသားတစ်ဦးနဲ့အမျိုးသမီးတစ်ဦးကိုဗြိတိန်ရဲတွေကဖမ်းဆီးလိုက်ပါတယ်။ဒီဖမ်းဆီးခံရသူတွေရဲ့အသေးစိတ်အချက်အလက်တွေကိုမပါဝင်ပေမဲ့လည်း Success ရဲဌာနကမနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အဲ့ဒီဒရုန်းယာဉ်လွတ်တဲ့သူနှစ်ဦးကိုတောက်ကြနေနောက်မှန်ကဖမ်းဆီးလိုက်တာဖြစ်တယ်ဆိုပြီးတော့ဖော်ပြထားပါတယ်။ဒါ့အပြင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်လက်စုံစမ်းစစ်ဆေးနေကြောင်းနဲ့လေဆိပ်နီးဒရုန်းယာဉ်နဲ့နောက်ရှက်မှုတွေကိုနီလန်ပေါင်းစုံနဲ့တားဆီးနိုင်ဖို့ဆောင်ရွက်နေကြောင်းလည်းဆိုပါတယ်။ဒုံးရင်နဲ့နောက်ဆက်မှုကြောင့်လည်းအတက်ဆင်မလုပ်နိုင်တော့ပဲလေးစိတ်ကိုပိတ်လိုက်ရတဲ့အတွက်အခုလို Christmas နဲ့နှစ်သက်ကူအလဲရမှာခီးသွာတိတ်နဲ့ချီဟာလေးစိတ်မှာပဲတောင်းတင်ခဲ့ကြတာဖြစ်ပါတယ်။ဘော်ဒူးနေကလေးကရဆိုင်ခဲ့တဲ့လေးအတက်ဆင်တွေကိုတော့တောက်ကြနေမှာဒစိတ်တပိုင်းပြန်ဖွင့်ပြီးတော့နောက်သိမ့်မကြခင်မှာပဲ drone နဲ့ထပ်မံနောက်ဆက်တဲ့အတွက်လေးရင်ခီးစဉ်တွေလည်းထပ်မံရဆိုင်ခဲ့ရပါတယ်။တောက်ကြနေညနေပိုင်းမှာတော့လေးစိတ်ကိုပြန်ပြီးတော့ဖွင့်နိုင်ခဲ့ပါတယ်ခင်ဗျာ။
Nissan ကုမ္ပဏီရဲ့ဥက္ကဋ္ဌဟောင်း Carlos Ghosn ကိုတိုကျိုတရားရုံးတစ်ခုကနေပြီးတော့တနုအနေနဲ့ကနောက်ထပ်ဆယ်ရက်ထင်းသိမ်းဖို့အမိန့်ချလိုက်တာကြောင့်သူဟာလာမယ့် Christmas မှာရောဖန်စီထင်းသိမ်းခြင်းခံထားရပါလိမ့်မယ်။အလွဲသုံးစားမှုတွေနဲ့အယူခံပန်းစီခံထားရတဲ့ Carlos Ghosn ဟာတောက်ကြနေတုန်းကတော့ဂျပန်တရားဒီတရားရုံးရှေ့နေတွေရဲ့နောက်ထပ်ဆွဲချက်တစ်ခုကိုထပ်မံရင်ဆိုင်ရပါတယ်။သူ့ရဲ့ကိုယ်ပိုင်ရင်းနှီးမြှုပ်နှံမှုဒေါ်လာ16တန်းဆုံးရှုံးတဲ့နေရာမှာ Nissan ကုမ္ပဏီကိုအလွဲသုံးစားလုပ်ပြီးတော့ကြားခံစီခဲ့တဲ့ဆိုတဲ့ဆွဲချက်တစ်ဖြစ်ပါတယ်။2010ခုနှစ်ကနေပြီးတော့2015ခုနှစ်အတွင်းကုမ္ပဏီစီကနေပြီးတော့သူရတဲ့ဝင်ငွေ50ကျပ်လုံးကိုလိင်ညာထားတယ်ဆိုတဲ့စွဲချက်နဲ့နိုဝင်ဘာလ19ရက်နေ့မှာသူပထမဆုံးဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူရရှိတဲ့ဒီလစာကိုနှစ်ပေါင်းများစွာအပြည့်အဝမပြောဘဲနဲ့လိင်ညာဖော်ပြတာကုမ္ပဏီပိုင်ပစ္စည်းတွေကိုကိုယ်ရေးကိုယ်တိုင်အတွက်အသုံးပြုတာတွေကိုကုမ္ပဏီတွင်းမှာစုံစမ်းတွေ့ရှိခဲ့တယ်လို့ Nissan ကုမ္ပဏီကပြောပါတယ်။ပြည်ထောင်နိုင်ငံသားဂွန်းစာဂျပန်ကုမ္ပဏီတစ်ခုရဲ့ရှစ်ဆက်ပပနိုင်ငံသားဒီထိတ်တန်းအကြီးကဲတယောက်ဖြစ်ပါလေ1990ပြည့်နှစ်ကုန်ပိုင်းကနစ္စန်ကုမ္ပဏီကိုရောက်လာတဲ့ဂွန်းစာဒီဝါလီခံရစေဖြစ်နေတဲ့ကားကုမ္ပဏီကိုကဲတင်နိုင်ခဲ့သူဖြစ်ကားလုပ်ငန်းလောကမှာကြော်ကြားခဲ့သူဖြစ်ပါလေခင်ဗျာ
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါ VOE ကနေခုထုတ်လွှင့်တဲ့ဒီအစီအစဉ်ကို VOE ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်သလို VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့မြန်မာနိုင်ငံဆိုင်ရာထိတ်တဲရောက်သတင်းလွှာတို့ကိုတင်ဆက်ပေးခြင်းပါတယ်စစ်စင်ရေးနယ်မြေအလိုက်တပ်ဖက်ကစစ်စင်ရေးလေးလရက်ပေးမယ်ဆိုတဲ့ကြေညာချက်အပေါ်စစ်တပ်ရဲ့စစ်ရေးဗျူဟာတရက်အနေနဲ့အတော်လေးကိုသတိထားစောင့်ကြည့်ရမယ့်အနေအထားဖြစ်တယ်လို့ UNFC ညညွတ်တော်တိုင်းသားလူမျိုးများ Federal Council ပြောခွင့်အကပြောဆိုလိုက်ပါတယ်။အစိုးရဘက်ကငြိမ်းချမ်းဥဆောင်ဖော်ဆောင်နေခြင်းစစ်တပ်ရဲ့ထုတ်ပြန်ချက်ဟာစစ်တပ်နဲ့အစိုးရကြားကွဲလွဲမှုကိုဖော်ပြရရောက်တယ်လို့လည်းဗမာပြည်ကွန်မြူနတီပါတီကသုံးသပ်ပါတယ်။အပြည့်ရက်ကာလလေးလကျော်လွန်သွားချိန်ဖြစ်လာနိုင်မယ့်အလားအလာသုံးသပ်ချက်တွေကိုမဆုမုံကစူးစီးတင်ပြပေးထားပါရဲ့ရှင
်စစ်စင်ရေးနယ်မြေအလိုက်စီးရေးဆိုင်ရာလှုပ်ရှားမှုများအလုံးကို2018ဒီဇင်ဘာလ21ရက်နေ့ကနေ2019ဧပြီလ30ရက်နေ့အထိရက်ဆိုင်ပေးမယ်ဆိုတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့ထုတ်ပြန်ချက်အပေါ်စစ်တပ်ရဲ့စီးရေးဗျူဟာတရက်အနေနဲ့သတိထားဆောင်ကြည့်ကြဖို့လိုတယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရကပြောဆိုလိုက်ပါတယ်စစ်တပ်ရဲ့အပြစ်ရက်ထုတ်ပြန်ချက်ထဲမှာစစ်တိုင်းဒေသတချို့မပါဝင်တာနဲ့နောက်တိုင်းရင်းသားဒေသတချို့မှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးတင်းမာမှုတွေဖြစ်နေတဲ့အခြေအနေကို UNFC ရဲ့ပြောခွင့်ရလည်းဖြစ် ANC ရခိုင်အမျိုးသားကောင်စီရဲ့အထွေထွေအတွင်းရေးမှူးလည်းဖြစ်တဲ့ဦးထွန်းစောကခုလိုပြောပြပါတယ
်တက်မတော်ရဲ့ဟိုထုတ်ပြန်ချက်နဲ့ပတ်သက်လို့ကျွန်တော်တို့မြင်တာကတော့တော်တော်လေးကိုပေါ့လေနော်ဒီသတိထားပြီးစောင့်ကြည့်ရမယ့်အနေအထားဖြစ်ပါတယ်တက်မတော်ကတော့ရေနှုံးကလည်းပဲသူကဒီလိုဟိုရေစက်တစ်ဖက်မီးမုတ်တစ်ဖက်ပေါ့လေနော်ဒီလိုမျိုးဟိုတက်ဖက်ဆိုင်ရာအရာပေါ့အစီအရေးရဒီမီးပြူဟာတွေကစားတာတွေရှိပါတယ်ဒီအခုပြည့်ခရရစီလုတ်တယ်ဆိုတာကအကန့်တက်နေပေါ့လေနော်လေးလာအတွင်းမှာကချင်ပြည်နယ်ရှမ်းပြည်ကိုပဲသူတို့လုတ်တာဖြစ်တယ်အထူးသဖြင့်ဒီစစ်ဖြစ်နေတဲ့ကျွန်တော်တို့ရခိုင်ပြည်နယ်ရှိမယ်နောက်ပြီးတော့ဒီတောင်ပိုင်းမှာစီရင်ပြည်ရှိတယ်မုံပြည်ရှိတယ်ကရင်ပြည်ရှိတယ်အခုပွင့်လင်းကာလမှာအဲ့ဒီစစ်စီရေးတွေလာနိုင်ချေရှိမလားဆိုတာကိုကျွန်တော်တို့စောင့်ကြည့်ရမှာဖြစ်တယ်ဒီပိုင်းတဲမှာကျွန်တော်တို့ရခိုင်ပြည်ဘက်မှာအစစ်စီရေးတွေပို့ပြီးတော့မှတိုးမြင့်လှုပ်ဆောင်နေတာတွေတွေ့ရတယ်ပေါ့နော်ဒီဟယ်လီကော်ပတာနဲ့ဝေဟင်ကနေပြီးတော့မှဒီပြစ်ခတ်တိုက်ခိုက်မှုတွေလုပ်တာတွေလည်းတွေ့နေရတယ်တစ်ဖက်ကစိုးရင်ပိုကောင်းတဲ့လက္ခဏာတွေကိုကျွန်တော်တို့ကပြသနေသလိုဖြစ်နေပါတယ်
အထူးသဖြင့်အပြည့်ရက်ကာလလေးလအတွင်းစစ်တပ်ဘက်ကဆောင်ရွက်နိုင်ခြေတွေနဲ့လေးလကျော်သွားချိန်ဖြစ်လာနိုင်မယ့်အလားအလာတွေကို UNFC ပြောခွင့်ရကအခုလိုရှုမြင်ပါတယ
်လေးလအတွင်းမှာအပြည့်ခက်ရစီရေးကိုမလုပ်နိုင်ဘူးဆိုရင်ကောဘာဖြစ်မလဲဆိုတော့အဲ့လိုစဉ်းစားကြရတယ်လည်းအများကြီးဖြစ်ပါတယ်ဒီလေးလအပြည့်ကန့်သက်နဲ့အပြည့်ခက်ရစီရေးလောက်တာကတကယ်ကြီးကြီးရေးဘက်ကိုဥတီသလားပေါ့နော်ကျွန်တော်အဲ့ဒါကိုကြည့်ချက်တဲ့ခါမှာ
့ငင်းကျဲရေးဘက်ကိုအလေးမရှိဘဲနဲ့ပေါ့လေနော်စီးရေးဘက်ကိုများနည်းနည်းအလေးရှိနေတဲ့တံကိုကျွန်တော်တို့ကအဲ့လိုမျိုးခံစားမိတယ်ပေါ့လေနော်အဲ့ဒါကြောင့်ကျွန်တော်တို့ကတိုက်ပွဲချောချဖို့နဲ့ဒီပြပွဲအနေထိုင်ုံတွေကိုအလုံးစုံရပ်တန့်လိုက်ဖို့အတွက်ကနိုင်ငံရေးအရအဖြေချဖို့ပဲအဓိကအရေးကြီးပါတယ်နော်တဲချင်းရေးစကားပြောတာကဒါကျွန်တော်တို့ကဒီအလားအလာကတော့တိတ်ကောင်းမယ်လို့မမြင်ဘူးပေါ့နော်အခုကလူထုရဲ့အများစုနော်ဒီလုံပိုင်ခွင့်ကိုရထားတဲ့ NLD အစိုးရကနေပြီးတော့မှဥစ္စာဥရပြုဖို့လိုလိမ့်မယ် NLD အစိုးရရဲ့ဥစ္စာဥရပြုမှုအောက်မှာဓာရီကိုလုံမှပဲပြည်လည်နိုင်စရာအကြောင်းရှိမယ် NLD အစိုးရဘက်ကနေပြီးတော့မှဒီကိစ္စကိုဥထောင်ပြီးတော့မှလုပ်ဖို့အသင့်တယ်လို့ကျွန်တော်နေနဲ့မြင်တယ
်အခုလိုမျိုးတက်ဖက်ကအပြည့်ရဲ့ကြီးညာချက်ထုတ်လိုက်တဲ့အပေါ်မှာမြန်မာငြိမ်းချမ်းရေးလုပ်ငန်းရှင်တွေမှာထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ပေးနေတဲ့တရုတ်နိုင်ငံဘက်ကလည်းကြိုးစိုးကြောင်းသဘောထားထုတ်ပြန်ပါတယ်အခုလိုစစ်တပ်ရဲ့ထုတ်ပြန်ချက်နဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းရှင်တွေတရုတ်ရဲ့ပါဝင်မှုအပေါ်မှာတော့တရုတ်မြန်မာအရေးလေ့လာသူတရုတ်နိုင်ငံအခြေစိုက်ဗမာပြည်ကွန်မြူနတီပါတီပြောခွင့်ရရဲဘော်ဖိုးတန်ကျောင်းကအခုလိုသုံးသပ်ပါတယ
်ကျွန်တော်တို့ပြောချင်တာကတော့လေအဲစစ်တပ်ကထုတ်ပြန်နေဟာဟာနော်နေနေထူးဆန်းနေတယ်ဗျထူးဆန်းနေဆိုတော့ကဟိုအစိုးရအနေနဲ့ထုတ်ပြန်တာတော့မဟုတ်ဘဲနဲ့အဲဒီကာကွယ်ရေးဦးစီးချုပ်စီကနေထွက်လာတဲ့ဟာစစ်တပ်နဲ့အစိုးရနဲ့တတိတန်းစီဆိုတဲ့အဓိပ္ပာယ်မျိုးများဆောင်းနေသလားပေါ့လေအဲ့ဒါစဉ်းစားချက်တစ်ခုပေါ့နောက်တစ်ခုကခုရက်ဆဲတာကလေးလပဲလို့ပြောတယ်နော်အဲ့တော့အပြီးအပြတ်ဆိုတဲ့အဓိပ္ပာယ်မပါသေးဘူးနောက်တစ်ခုကအဲ့ဒီလေးလအတွင်းဘာလို့မှလဲဆိုလို့ရှိအောင်မပြောတော့ကျွန်တော်တို့ဆောင်ကြည့်သေးတာပူကောင်းတယ်လို့ထင်တယ်။ပြုတ်ပြီးရတော့သူ့အကျိုးစီးပွားတွေဒီငယ်ဆက်တစ်ချက်လုံးကသူ့အကျိုးစီးပွားတွေအများများတာကိုပြောအထူးသဖြင့်သူတို့ရဲ့အဲ့ဒီ OBOR ဆိုတာလက်ရှိနေတဲ့အခါကျတော့ဒီဟာကိုသူတို့အတက်နိုင်လို့ပါဝင်မှာပဲ။ပါဝင်ခဲ့တာလည်းကျွန်တော်တို့အားလုံးသိနေကြတဲ့ဟာပဲ။ခုနကကျွန်တော်ပြောသလိုပဲခဏတော့ဆောင်ကြည့်နေစီချင်သေးတယ်။ဟိုအဝန်သာမစော့ဘူးလို့တူထင်ပါလေ။
တမတော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့လေးလာကြအပြည့်ရဲ့ထုတ်ပြန်ချက်အပေါ်မှာလဲ KIO ကချင်လွတ်မြောက်ရေးအဖွဲ့ဗဟိုကော်မတီဘက်ကတည်တန်းခိုင်မြဲတဲ့ငြိမ်းချမ်းရေးပေါ်ထွန်းလာဖို့အထောက်အကူပြုနိုင်မဲ့အလားအလာကောင်းဖြစ်မျှော်လင့်ကြောင်းသဘောထားထုတ်ပါတယ်တမတော်အနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့အပြည့်ရက်စဲကြောင်းကြေညာပေးစီလိုကြောင်းနဲ့ပြည်တွင်းစစ်ကိုနိုင်ငံရေးအနေနဲ့ပဲဖြစ်ရှင်းလိုတဲ့အတွက်တက်တာဝန်ရှိသူတွေနဲ့ KIO တို့ကြားယင်းဤပွင့်လင်းစွာအသေးစိတ်ဆွေးနွေးဖြစ်ရှင်းသားဖို့ဆန္ဒရှိကြောင်းကိုလည်း KIO ဘက်ကဒီဇင်ဘာလ22ရက်နေ့ရက်စွဲနဲ့သဘောထားထုတ်ပြန်ထားပါတယ်ရှင်
မဆူမမရှင်အခုဆက်ပြီးတော့မြမရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်မြမနိုင်ငံဘိတ်တဝဲဒေသငါးလုံငန်းကနိုင်ငံဝင်ငွေတွေအများပြားရှာပေးနေတဲ့ဒေသတစ်ခုဖြစ်ပါတယ်ဒါပေမဲ့ကောင်းမွန်တဲ့အခြေခံအဆောက်အဦတွေမရှိလို့အိမ်နီးချင်းထိုင်းနိုင်ငံကဝယ်မဲ့သူတွေအပေါ်မှာမှီခိုနေရပြီးငါးဖမ်းလုပ်ငန်းထင်သလောက်ခရီးမပေါက်ဖြစ်နေရပါတယ်ဒီအကြောင်းကိုဒီသတင်းပတ်အတွက်မြမရေးဆွေးနွေးခန်းအထူးစီစဉ်ဖြစ်ကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်ရှင်
ဒီရဲ့ထူးခြားတဲ့ပထဝီအနေထားအရလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကဒီဒေသရဲ့အဓိကဝင်ငွေဟာငါးဖမ်းလုပ်ငန်းဖြစ်ခဲ့တာပါထူးသဖြင့်ဘိတ်ဒဝဲနဲ့ကော့တောင်းဒေသတွေဟာရေလုပ်ငန်းအထူးဖြစ်ထွန်းတဲ့ဒေသတွေဖြစ်တာကြောင့်တစ်ဖက်ထန်းနိုင်ငံကိုတင်ပို့ပြီးနိုင်ငံတော်အတွက်လည်းနိုင်ငံသားဝင်ငွေရအောင်ဆန့်ဆောင်ပေးနိုင်ခဲ့ပါတယ်ဒါပေမဲ့လည်းအိန္ဒိချင်းထန်းနိုင်ငံကလွဲလို့မြမရေထွက်ကုန်တွေကိုနိုင်ငံတကာဈေးကွက်ကိုထိုးဖောက်ဝင်ရောက်နိုင်ဖို့လုံလောက်တဲ့အခြေခံအဆောက်အုံတွေမရှိခဲ့တာကြောင့်ထန်းနိုင်ငံဘက်ကအဝယ်ရပ်သွားတဲ့အချိန်မှာတချိန်ကငါးဖမ်းလေတွေနဲ့စီကားပြီးအယောင်အဝယ်ဖြစ်ထွန်းခဲ့တဲ့ဘိတ်မြို့ကမြန်မာ International Fish Ocean Market မြန်မာနိုင်ငံကငါးလေလံဈေးကြီးဟာလုံးဝရပ်ဆိုင်းပစ်လိုက်ရတဲ့အခြေအနေကိုရောက်သွားခဲ့ပါတယ်။လွန်ခဲ့တဲ့15နှစ်လောက်ကငါးလေလံဈေးကြီးပစ်ပစ်လိုက်ရတဲ့အကြောင်းရင်းတွေကိုတော့ဘိတ်ငါးလေလံဈေးဟောင်းရဲ့ဗန္ဒာရေးနဲ့အုပ်ချုပ်ရေးတာဝန်ခံမြန်မာ Fishery Joint Venture Limited ကဦးထွန်းသိန်းက VOA ကိုရှင်းပြပါတယ်။
ပိတ်သားရဲ့အကြောင်းရင်းတော့ကျွန်တော်တို့ဒီငါဟိုကျွန်တော်ထိုင်းမှာအရေးခင်းဖြစ်တဲ့ခါကျတော့ထိုင်းငါမွေတော့ရတဲ့ချိန်မှာကျွန်တော်တို့ကငါဝယ်ပို့လိုက်တဲ့အနေထားမှာခက်ခဲရှိသွားပါတယ်ခင်ဗျာဒီကနေ့ buyer နဲ့ seller နဲ့ကျွန်တော်တို့လာရော seller လာရောက်ဟန် buyer လို့ဝယ်နိုင်တဲ့အနေထားမှာလည်းလောလောဆယ်အနေထားမှာသိမရှိကြောက်ပေါ့မရှိကြတဲ့တွေ့ကျွန်တော်တို့မှာငါဖမ်းအောင်ဒီလာရောက်မဲ့ seller တွေကငါ့ကိုရောက်ချဖို့တွေ့ဆူမှာခက်ခဲရှိလာခင်ဗျာ
ပြည်ရင်းဝယ်ယူစားသုံးမှုကြတော့ကျွန်တော်တို့ဒီမှာဝယ်နိုင်ရဲ့ဘယ်နေရာခင်လုံးလောက်များရှိမယ်လို့ပြောလို့ရ
len 25% လောက်ရှိတယ်ခင်ဗျာ
။ဟုတ်တယ်75%
။အဲ75%ဟုတ်ကဲ့ကန်ဝေးသွားပါတယ်ခင်ဗျာ
။အော်ဟုတ်ကဲ့
။အဲ့လောက
်ဆိုတော့တနေ့တနေ့ဒီဟာကြီးလက်ပတ်နေတော့ကျွန်တော်တို့ဘယ်လောက်လောက်များလက်ခံသိနိုင်တယ်လဲ။ဒီတိုင်းနေနေပေါ့
။ဒီတိုင်းနေလို့စိတ်မဲ့ကျွန်တော်တန်နေရာထည့်အောင်ကျွန်တော်လက်ခံနိုင်မှာ။ဒီတနေ့ကိုနေရာတန်အထီးကိုကျွန်တော်တို့ကဟိုတည်း marketing မှာ option လုံးနိုင်ပါတယ်ခင်ဗျာ။အဲ့ဒါလုံးနိုင်ပြီမဲ့ငါကလူစလောက်ကျွန်တော်တို့မရရှိခဲ့ဘူးခင်ဗျာ။လိုင်းတန် 20 30 အဲ50အမြင့်ဆုံးမှာပဲရနေတော့ဒီဟာလုပ်ငန်းလုပ်တဲ့ကောင်မှကျွန်တော် staff တွေကလည်းပဲများတယ် staff 400လောက်ရှိတယ်ခင်ဗျာဝန်ထမ်းကဝန်ထမ်း400လောက်ရှိတော့လုပ်ငန်းလက်ပိုင်းတွေမှာ cost တွေကတအားမြင်လာတယ်ကျွန်တော်ဒီလစတွေပေါ့ salary တွေဒီဟာမြင်လာခါကျတော့လုပ်ငန်းကြီးကအကောက်ထဲပုံမှုကဖြည်းဖြည်းချင်းဘာဖြစ်လဲမရောင်းငွေနဲ့ဝင်ငွေနဲ့မမြန်မတာဖြစ်လာတဲ့အတွက်လုပ်ငန်းကြီးခက်တားရကြီးရဆရမယ့်အနေထားကိုရောက်လာတယ်ခင်ဗျာ
အခုချိန်မှာတော့အဲ့ဒီပိတ်ထားရတဲ့နိုင်ငံတကာငားလီလံဈေးကြီးကိုမကြခင်မှာပြန်ဖွင့်နိုင်ဖို့လုပ်ငန်းရှင်တွေဘက်ကပြန်လည်ကြိုးပမ်းနေကြပြီလို့ဦးထွန်းသိန်းက VOA ကိုရှင်းပြပါတယ
်။ကျွန်တော်စက်တင်ဘာလမှာပြန်လည်ဖွင့်လှစ်ဖို့စီစဉ်ထားပါတယ်ခင်ဗျာ။အဲ့ဒီပြင်ဆင်နိုင်ဖို့အတွက်ကိုဒီ ready ဖြစ်နိုင်ဖို့အတွက်ကိုကျွန်တော်တို့ဒီ April လနေ့စပြီးတော့ဟိုတဲ့ August ကိုကျွန်တော်တို့က maintenance ပေါ့။ဒီ A ခန်းတို့ဘာတို့ကျွန်တော်တို့ကဒီရေတို့ electricity တို့ဟိုတဲ့ဘာ fresh water တို့အားလုံးကို ready ဖြစ်အောင်ဒီစီစဉ်နေပါတယ်ခင်ဗျာ
မူလကစက်တင်ဘာလလယ်လောက်မှာပြန်ဖွင့်နိုင်ဖို့စီစဉ်ခဲ့ပေမဲ့လိုအပ်တဲ့ပြင်ဆင်မှုတွေမပြီးနိုင်ခဲ့တာကြောင့်အချိန်မီဖွင့်နိုင်ခြင်းမရှိပါဘူးဒါပေမဲ့နိုင်ငံတကာငားလီလံဈေးရဲ့ Managing Director ဒေါ်ထစ်ထေဝင်းကဒီငားလီလံဈေးကိုလာမယ့်နစ်ဆန်ပိုင်းမှာဖွင့်လှစ်ပြီးလုပ်ငန်းတွေကိုလည်ပတ်နိုင်တော့မယ်လို့မကြသေးခင်ရက်ပိုင်းအတွင်းကပဲမီဒီယာတွေကိုပြောကြားခဲ့ပါတယ်ကုန်ကြမ်းကြီးပဲပြပကိုတင်ပို့နေတာတဲ့ Value Added လို့ခေါ်တဲ့ကိုယ့်နိုင်ငံထဲမှာပဲကုန်ကြောအဖြစ်ပြောင်းလဲပြီးတန်ဖိုးမြင့်ကုန်ကြောပစ္စည်းတွေအဖြစ်ထုတ်လုပ်တင်ပို့နိုင်ဖို့စီစဉ်နေတယ်လို့ဆိုပါတယ်။ဒီငားလီလံဈေးကိုတော့နိုင်ငံခြားကရင်းနှီးမြှုပ်နှံသူတွေရဲ့အကူအညီနဲ့ပြန်လည်လက်ပတ်နိုင်ဖို့ဆောင်ရွက်နေကြတာပါ။အဓိကအားဖြင့်တော့ပြင်သစ်နိုင်ငံကရင်းနှီးမြှုပ်နှံထားတယ်လို့ဆိုပါတယ်။ငားလီလံဈေးအတွက်လိုအပ်တဲ့ရင်းနှီးမြှုပ်နှံငွေအမေရိကန်ဒေါ်လာတန်း80အတွက်မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ထံကခွင့်ပြုချက်ရထားပြီးဖြစ်တာမှာဒေါ်လာ10တန်းရင်းနှီးမြှုပ်နှံထားပြီးဖြစ်တယ်လို့ဆိုပါတယ်။နိုင်ငံတကာငားလီလံဈေးအတွက်ပြည်ပကရင်းနှီးမြှုပ်နှံမှု60ရာခိုင်နှုန်းမြန်မာအစိုးရငားလုပ်ငန်းဦးစီးဌာနက30ရာခိုင်နှုန်းနဲ့တိုင်းရင်းသားလုပ်ငန်းရှင်တွေဘက်က10ရာခိုင်နှုန်းအတီးတီးရှယ်ယာပါဝင်တယ်လို့ဆိုပါတယ်။ဒါပေမဲ့လုပ်ငန်းတွေတကယ်ဆောင်ရွက်တဲ့နေရာမှာပွင့်လင်းမြင်သာမှုရှိစွာလှုပ်ဆောင်ဖို့လိုအပ်တယ်လို့ဘိတ်မြို့88မျိုးဆက်အဖွဲ့ဝင်ကိုကျော်နိုင်ကထောက်ပြပါတယ
်။ဒီလီလန်ဈေးပါနိုင်ငံတော်က30ရာခိုင်နှုန်းရှယ်ယာပါဝင်တယ်လို့ပြောတယ်။ဒါကြောင့်ဒီလီလန်ဈေးရပြတ်ဖွင့်မယ်ဆိုရင်တော့နိုင်ငံတော်ကဝင်ငွေများရအများကြီးရမယ်။နောက်ထပ်အပြင်လူတွေလည်းအလုပ်ကိုင်ပြန်လာပုံများတယ်။လီလန်ဈေးအနေနဲ့ဖွင့်မယ်ဆိုတာကတော့ဟိုဈေးပဲစီးပွားရေးစနစ်အရအပြိုင်ဆိုင်ရတော့ရှိမှာ။ဒါပေမဲ့ဟိုစနစ်တကျပေါ့။တော့နိုင်ငံတော်ကဘယ်ဟာဘယ်လိုနီလန်းလဲဆိုနိုင်ငံတော်အပေါ်ပုံရနိုင်တယ်။အဲ့ဒီနီလန်းကိုအပုတ်ချအပုတ်ပြုနေတယ်နော်။ဒါအပြင်အရေးကြီးတဲ့အချက်ကဟိုဥပဒေစီမံစည်းကမ်းအတိုင်းနော်။ဒီလိုလဲလက်ခံနိုင်တဲ့နိုင်ငံတကာလဲလိုက်နာနိုင်လက်ခံနိုင်တဲ့စာချုပ်စံညွှန်းတွေလဲလောက်တဲ့ဟာတော့ပုံမှန်ဖြစ်နေတယ်။ဈေးပဲစီးပွားရေးကတော့အပြိုင်ရှိမှာပဲ။ပို့များပေါ်လဲပဲ။ဥပဒေစီကံလိုက်နာတဲ့နေရာတော့နိုင်ငံတကာရဲ့နိုင်ငံတကာလည်းလက်ခံအသိမှတ်ပြုမယ်ဟာမျို
းနိုင်ငံတကာငားလီလံဈေးရန်နှုန်းပြည့်လက်ပတ်နေစဉ်အချိန်တုန်းကဒီနေရာကိုရောက်လာတဲ့ငား85ရာခိုင်နှုန်းလောက်ကိုထိုင်းနိုင်ငံဘက်ကတင်ပို့တာဖြစ်ပြီးကျန်25ရာခိုင်နှုန်းကတော့ပြည်တွင်းဈေးကွက်ကိုတင်ပို့တယ်လို့ဆိုပါတယ်ဘိတ်မြို့ရဲ့နိုင်ငံတကာငားလီလံဈေးဟာတစ်ချိန်ကတစ်နေ့ကိုငားတန်ချိန်100အထိလက်ခံဝယ်ယူနိုင်တဲ့အခြေအနေရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံကငားလီလံဈေးကြီးပိတ်ထားရပြီးလက်ရှိအချိန်ထိဖမ်းထားသမျှငားတွေကိုထိုင်းနိုင်ငံဘက်ကကုန်ကြမ်းအဖြစ်နဲ့ကုန်တင်ပို့နေရတာမှာဈေးအနိမ်ခံရတဲ့အခက်အခဲကိုကျော်လွှားနိုင်ဖို့တိကျငားလီလံဈေးအစ်တစ်ခုတိစောက်ဖို့ငားလုံငန်းရှင်များအသင်းဘက်ကစီစဉ်နေတယ်လို့တင်းတင်းတိုင်းတိုင်းဒေသကြီးငားလုံငန်းအဖွဲ့ချုပ်အတွင်းရေးမှူးဦးသက်စိုးက VOA ကိုပြောပါတယ
်ကျွန်တော်ကဟိုဒီကဘိတ်ကဖမ်းတဲ့ငားတွေအလုံးကိုကျွန်တော်ကဒီရိုးတရပေါ့နော်ရနောက်အတိကပို့နေရပို့နေရတယ်လေကျွန်တော်ကဘာနဲ့ပို့နေရဆိုကုန်ချမ်းနေပဲပို့နေရတယ်ကျုံစီမှာအေခန်းစက်ရုံနဲ့မရှိသေးဘူးငားလေတန်းဈေးခွဲမရှိဘူးဈေးမရှိဘူးဆိုတော့ကျွန်တော်ကဟိုအေခန်းစက်ရုံလည်းမရှိတော့ကျွန်တော်ကအခုရေလုံသားမြတ်နဲ့ကျွန်တော်ဒီရေလုံငန်းရှင်နဲ့စူးစီးပြီးတော့ကျွန်တော်ကဒီငားလေတန်းဈေးတစ်ခုဆောင်မှုအစီအစဉ်ရှိပါတယ်အဲ့ဒါလည်းငားဈေးလောက်အတွက်ကျွန်တော်ကပထမတော့တထားလိုတာပေါ့နော်ငားတထားလိုတယ်ပြီးတော့ဒုတိယဆက်ရတော့အေခန်းစက်ရုံတွေပေါ့အေခန်းစက်ရုံတော့ရေရှိရောကျွန်တော်ကငားနဲ့စီမံခဲ့တော့လုပ်ပါတထားတကယ်နိုင်ငံတော်ခွင့်ပြုချက်ရရင်တရားကိုကျွန်တော်ကနည်းနည်းလောက်တော့နဲ့တရားပြအောင်ဆောက်မယ်။ဒီငားလေတွေအလုံးကိုလည်းကျွန်တော်တို့အဖွဲ့စီအစူးစီးပြီးတော့ငားလေရှင်အလုံးလည်းကျွန်တော်တို့ကြိုတင်ညှိနှိုင်းပြပါလိမ့်။သူတို့လည်းသဘောတူပါတယ်။ကျွန်တော်တို့စူးစီးပြီးတော့ကျွန်တော်ဟိုကုမ္ပဏီတစ်ခုဖွင့်လိုက်မှာပေါ့။အဲဒီကုမ္ပဏီနဲ့ကျွန်တော်တို့လုပ်မယ်ငားလုံငန်းဟိုငားဈေးလုပ်မှာပေါ့နော်
။ငားလေလံဈေးအစ်စ်တစ်ခုထပ်ဖွင့်ရေးကိစ္စဟာတင်းတင်းတားတားအတွင်းမှာလူပြောအများဆုံးအကြောင်းအရာတစ်ခုဖြစ်နေပါတယ်။အရင်ရှိခဲ့တဲ့ငားလီလံဈေးဟောင်းကိုပြင်ဆင်ပြီးပြန်ဖွင့်ဖို့စီစဉ်နေသူတွေရှိသလို တင်းနားဤတိုင်းဒေသကြီးငားလုံးငန်းအဖွဲ့ချုပ်ကလည်းဥက္ကဋ္ဌဦးလာတန်းဦးဆောင်ပြီးလက်ရှိငားလေလံဈေးဘေးမှာနိုင်ငံတကာအဆင့်မီငားလေလံဈေးအစ်စ်တစ်ခုထပ်ဖွင့်ဖို့ပြင်ဆင်နေတာလည်းရှိနေပါတယ်။ဒါ့အပြင်တိုင်းဒေသကြီးအစိုးရကဦးဆောင်ပြီးတဝဲမြို့အနီးကတရချောင်းအရမှာငားလေလံဈေးအစ်စ်တစ်ခုထပ်ဖွင့်ဖို့စီစဉ်နေတာလည်းရှိနေပြန်တော့ငားလုံးငန်းအပေါ်အများကြီးမိခိုအားထားနေရတဲ့ဒေသခံတွေအကြားလူပြောများပြီးစိတ်ဝင်တစားဖြစ်စေရာအခြေအတင်ညှင်းခုန်စေရာကိစ္စရဖြစ်နေပါတယ်။မြန်သဘောနာကွဲပြားမှုတွေအများဆုံးဖြစ်နေတာကတော့တိုင်းဒေသကြီးအစိုးရကဥဆောင်တိဆောက်မဲ့ငားလေလံဈေးတစ်ကိစ္စပဲဖြစ်ပါတယ်။တစ်ဖက်မှာတနင်္သာရီတိုင်းငားလုံငန်းအဖွဲ့ချုပ်ကဥဆောင်ဖွင့်လှစ်မဲ့ငားလေလံဈေးကတော့အစိုးရကခွင့်ပြုချက်ကျထားပေမဲ့တက်မြေဖြစ်နေတာကြောင့်မြေနေရာအတွက်ပါမစ်ကျဖို့စောင့်နေတယ်လို့ဦးသက်စိုးက VOA ကိုပြောပါတယ
်။တိုင်းဒေသကြီးဟိုခွင့်ပြုပါတယ်လို့သူတို့ကလည်းဟိုမြင်းများရှိတယ်ကောင်းနေပါမယ်။ဒီကျောစီကဒီလက်တော့ကိုစလေတွေလည်းငားဈေးတစ်ခုနှစ်ခုတောက်ခုများတယ်ကောင်းနေပါညလေပြန်ဆိုင်မှုရှိလာမယ်တယောက်တည်းဆိုပြန်ဆိုင်မှုမရှိဘူးမျက်မျက်ရှိရင်ဒီကလွတ်တော်ကိုယ်စားလှယ်လေဟိုတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တို့ဒီအမျိုးသားလွတ်တော်ပြည်သူလွတ်တော်ကိုယ်စားလှယ်တွေတတို့ကိုယ်တိုင်လည်းပြောပါတယ်ဈေးများတယ်ကောင်းနေပါတဲ့ဒါမှပြန်ဆိုင်မှုရှိမှအောက်ခြေကဖမ်းနေကြည့်လို့တာဈေးပို့ရမှာပေါ့တဲ့များမှကောင်းပါတဲ့တခုတည်းလုပ်ရင်သူကသူစိတ်နေထားလို့ရတယ်မျက်မျက်လုံးနိုင်တယ်ကောင်းတယ်ပေါ့သူတို့ဟိုဟာနိုင်ငံတော်တမန်တော်ဒီလာတယ်သူကဘောနာဒီလက်ထုပ်လုံးနေတဲ့ညီဥပဒေနဲ့ညီလှုပ်ဖို့ကျွန်တော်တို့ဒုတိယတမန်တော်ကြီးလာတော့လဲလမ်းညွှန်ခဲ့ပါတယ
်ဟုတ်ကဲ
့ဥပဒေနဲ့ညီလက်ထွက်လို့နေညီဆောင်ပြုတ်ဖို့ကျင်50ဆေးကိစ္စကိုလေ
ငံငါကအစ်စ်မီအစ်စ်မီငားလေလံဈေးတွေဘယ်နှခုပဲဆောက်ဆောက်ဈေးကွက်ရဲ့လိုအပ်ချက်ကိုပြည့်မီအောင်တင်သွင်းနိုင်ရေးတငါတဲ့တွေဘက်ကဖမ်းစရာငားရှာနေရင်တော့အဲ့ဒီလေလံဈေးတွေဟာလည်းအလုံးမဖြစ်ပဲအရင်လိုပဲပိတ်ပြရမယ်ကိန်းဆိုင်နိုင်ပါတယ်ဒါကိုပဲငားဖမ်းသမားတွေဘက်ကစိုးရိမ်နေကြတာပါငါဖတ်မှုအတွက်ဒီဇယ်ဈေးတွေတက်လာပေမဲ့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းငါးဈေးတက်မလာတဲ့အပြင်ဖန်းစရာငားလည်းတဖြည်းဖြည်းရှားလာနေပြီလို့တငါတဲ့တွေဘက်ကညှဉ်းညူနေကြပါပြီတငါတဲ့တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုတော့ငါဖန်းလေပိုင်ရှင်လည်းဖြစ်လေဦးစီးအဖြစ်ကိုတိုင်တသက်လုံးငါဖန်းလုပ်ငန်းလှုပ်လာသူတူဦးလည်းဖြစ်တဲ့ဦးအောင်မြင့်ကရှင်းပြပါတယ
်ငါဖန်းလူတွေများလာတငါထပစ္စည်းရောရှားပွားလာတာ
ငါးဈေးရောတက်လာရောင်းရတာရောဟိုကြာလာတော့လေငါရှားလာတော့ဈေးပို့ရလာ
မရောရောဒစစ်ဒစစ်ပဲတက်ရငါးဈေးရောရထပစ္စည်းရောဈေးနေပြီးတော့ကောက်ပစ္စည်းကဈေးတဲရစီစီကူအတဲရင်ကျွန်တော
်ဈေးမတက်တာဘယ်လောက်ကြာတယ်လဲငါးဈေးရ
ဟောဈေးကျော်နှစ်ကျော်ကြီးနှစ်နေရောကြီးလားနှစ်နေရောကြီ
းနှစ်နှစ်လောက်ရှိတယ်တော့မတက်ဘူးကြာ
ဒါ
ပေမဲ့ဟိုစီစီတွေက
စီစီအတဲဒီစီစီအတဲရင်က
စီပွားအခြေအနေရောအခုဘယ်လို
စီပွားအခြေအနေစီပွားအခြေအနေဟိုမင်းကတော့အတဲနဲ့ပူဆိုးမြင်တယ်က
ပူဆိုးလာ
ရောင်းနှုတ်နဲ့ဟိုမင်းကတော့ရာရာရောရော
င်းနှုတ်နဲ့တော့
ရန်တော့အနယ်လိုက်တဲ့နဲ့ခုကတော့သိသုတ်ဆက်ကိုပြရတဲ့သိနေဆက်ပြီ
း
အကျော်တော်ကသိနေဆက်ကဈေးကိုမြင်တယ်က
ဒီနေ့မှလား
တလားခါတက်တာခေါက်ထဲတာ
ခေါက်ထဲတော့
ဩဒီဇယ်ဈေးရဈေးကြီးလို့
ဒီဇယ်ဈေးကြီး
အဓိကဒီဇယ်ဈေးကြီးကဒီဇယ်ဈေးကြီးကဈေးကြီးတမန်တတလုံးငါးပဲဖမ်းလာတာဆိုတော့တခြားအလုပ်လည်းမလုပ်ဘူးဟုတ်လားလူ
ပေါ့လို့ငါတော့ကျွန်တော်မလုပ်ဘူးဟုတ်လေ
ဒီရေရေလာမဖမ်းရရင်တော့ခင်လောက်ဆရာမရှိတော့ဘူ
းပေါ့။ရှိ
။
ကိုလီထားမှရအောင်လား
။အဲ့လိုမျိုးစဉ်းစားမိတဲ့ခါရှိလား။ဒီခါလေးကျသူငားရတာနဲတဲ့ခါကျစိတ်ပူမိတာလေးပဲစဉ်းစား
။စိတ်ပူရော။ပွဲခါတယ်လား။ခါလာကိုပဲရှိတော့လို့အရာညညခေါ်ဖီးရ။ကိုမရတော့ရေချောက်မြောက်နေကြ။စိတ်ကူမြောက်ရ
။ဗင်းမျိုးရဲ့စီးပွားရေးဟာရေလုံငန်းအပေါ်မှာအများကြီးမူတည်နေတာကြောင့်ဒေသခံတွေရဲ့လူမှုဘဝဖွံ့ဖြိုးတိုးတက်ရေးဟာလည်းအဲ့ဒီရေလုံငန်းအပေါ်မှာပဲအများကြီးမူတည်နေပါတယ်။ပြောင်းလဲလာနေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစနစ်အရာကြောင့်ရောဈေးကွက်စီးပွားရေးစနစ်အရာကြောင့်မှာအခုလိုပြန်ဆိုင်မှုတွေထွက်ပေါ်လာတာဟာကောင်းမွန်တဲ့လက္ခဏာပါ။ဒါပေမဲ့ရှိနေတဲ့ငါးမျိုးစိတ်တွေမပြတ်တုံးရလေအောင်နိုင်ငံတော်အစိုးရအနေနဲ့ငါးဖမ်းလိုင်စင်တွေကိုချပေးတဲ့နေရာမှာစနစ်တကျလှုပ်ဆောင်ပေးဖို့လိုအပ်ပါတယ်။ဒါအပြင်ပင်လယ်ပြင်ထဲမှာတရားမဝင်ငါးဖမ်းနေတာတွေကိုလည်းအချိန်မီဟန်တာပေးနိုင်ဖို့လိုအပ်ပါတယ်။အဲဒီလိုမှမလုဆောင်နိုင်ဘူးဆိုရင်တော့နောင်လာမျိုးဆက်တွေအတွက်ငါးမျိုးစိတ်တွေပြတ်သုံးပြီးဒီဗိမ့်မျိုးရဲ့အဓိကလုပ်ငန်းဖြစ်တဲ့ရေလုံငန်းဟာလည်းပျက်စီးသွားရမယ့်အလားအလာရှိနေပါတယ်ခင်ဗျာ
။ဖိတ်တွယ်ငါးလုပ်ငန်းပုံမတွင်ကျဲစီဖို့နဲ့ပတ်သက်ပြီးကိုဇော်ဝင်းလိုင်ဆွေးနွေးတင်ပြပေးထားတဲ့မြမရေးဆွေးနွေးခန်းကိုနားဆင်ကြကြရတာပါရှင
်။ VOA မ မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်နဲ့အတူအထူးအစီအစဉ်ဖြစ်2018ခုနှစ်အတွင်းအမှုပညာနဲ့ဖျော်ဖြေလောကကသတင်းတွေကိုလည်းကောက်နှုတ်တင်ပြပေးသွားမှာဖြစ်ပါတယ်။အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။အိန္ဒိယသမရရဲ့ခီးစဉ်အပြီးမြန်မာဘာရီရလိုက်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်ကအစီအစဉ်ရေးသားပြီးမိုင်အင်ဂျင်နိုင်နဲ့ကိုရန်နိုင်တို့ကအကူအညီတင်ဆက်ပေးထားပါရဲ့ရှင်။
ဒီကနေ့ဒီဇင်ဘာ10ရက်နေ့ကနေ14ရက်နေ့အထိအိန္ဒိယနိုင်ငံသမရနဲ့အဖွဲ့မြန်မာနိုင်ငံကိုချစ်ကြည်ရေးခီးလာရောက်လဲပတ်ခဲ့ပါတယ်။ငါးရက်တာခီးစဉ်အပြီးနိုင်ငံပူးတွဲထုတ်ပြန်ချက်ဟာမြန်မာဘာသာနဲ့ဆိုရှင်းမျက်နှာလောက်ရှိပြီးနိုင်ငံသဘောတူညီချက်တွေနိုင်ငံသဆွေးနွေးမှုတွေနိုင်ငံယီမန်းချက်တွေအကြောင်းအသေးစိတ်ဖော်ပြထားတာတွေ့ရပါတယ်။ပြောရရင်အိန္ဒိယသမရရဲ့မြန်မာနိုင်ငံခီးစဉ်ဟာပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကနေပြီးတော့မှမြန်မာအစိုးရနဲ့တရုတ် CITIC ကုမ္ပဏီတို့ကြောက်ဖြူရည်နဲ့စိတ်ကံမှုပေါင်းသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးပြီးနောက်တိတ်မကြခင်ရောက်ရှိလာတဲ့ခီးစဉ်မှာလက်ရှိအိန္ဒိယနိုင်ငံရဲ့မြန်မာနိုင်ငံအပေါ်ကူညီမှုယင်းဤမြုံနံမှုစိတ်ဝင်စားမှုအခြေအနေဘယ်လိုရှိနေသလဲတရုတ်ရဲ့ကြီးမားလာတဲ့ယင်းဤမြုံနံမှုစီမံကိန်းကြီးတွေကိုရှင်းပြိုင်စိန်ခေါ်နိုင်စွမ်းရှိပါရဲ့လားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ကုရပတ်အိန္ဒိယသမရရဲ့ခီးစဉ်အပြီးမြန်မာဘက်ကဘယ်လိုအကျိုးမြတ်တွေရလိုက်သလဲဆိုတာကိုလေ့လာကြည့်ကြအောင်ပါ
အိန္ဒိယရဲ့မြန်မာအပါအဝင်သူ့အရှိတ်နိုင်ငံတွေပေါ်ထားတဲ့အရင်မူဝါဒဟာ Look East Policy ဖြစ်ပြီးအခုနောက်ပိုင်း At East Policy ဖြစ်ပြောင်းလဲကျင့်သုံးပါတယ်။မြန်မာလိုလွယ်လွယ်ပြောရရင်အရှိတ်မျော်မူဝါဒကနေအရှိတ်မှအကောင့်ထည်ဖို့ဆိုတဲ့မူဝါဒအဖြစ်ပြောင်းသွားခဲ့တာပါ။လောလောဆယ်အိန္ဒိယသမရရဲ့ခီးစဉ်အတွင်းချုပ်ခဲ့တဲ့သဘောတူညီချက်အကူအညီပေးမှုဆွေးနွေးမှုစတာတွေကိုကြည့်ရင်မြန်မာဘက်မှအိန္ဒိယကဘာတွေမျှော်မှန်းချက်ထားတယ်ဘာတွေလှုပ်ချင်ကင်ကျင်တယ်ဆိုတာပေါ်လာပါလိမ့်မယ်အိန္ဒိယသမရရဲ့ခီးစဉ်အတွင်းအိန္ဒိယဘက်ကအကောင့်ထည်ဖော်နေတာကာလကြာနေပြီဖြစ်တဲ့ကလဒန်ဘက်ဆောင်3တည်ယူပို့ဆောင်ရေးစီမံကိန်းနဲ့ပတ်သက်ပြီးအသေးစိတ်သဘောတူညီချက်ရယူခဲ့ပါတယ်အဲ့ဒါကတော့စစ်တွေစိတ်ကန်းနဲ့ပလောဝစိတ်ကန်းတွေမှာအိန္ဒိယဘက်ကခန့်အပ်မဲ့စိတ်ကန်းဆိုင်ရာစီမံခန့်ခွဲသူခံထားရေးကိစ္စပလောဝကနေအိန္ဒိယနယ်စပ်ဇိုရန်ပူကိုလမ်းဖောက်လုပ်ရေးကိစ္စစတာတွေပါဝင်ခဲ့ပါတယ်တကယ်တော့အိန္ဒိယနိုင်ငံကနေရခိုင်ပြည်နယ်မှာလာပြီးအကောင့်ထည်ဖော်နေတဲ့ကလဒန်မြစ်စီမံကိန်းဟာကာလကြာရှည်နေပါပြီရည်ရွယ်ချက်ကတော့အိန္ဒိယရဲ့ဝေးလံခေါင်ဖျားပြီးလမ်းပန်းဆက်သွယ်ရေးအတော်ကိုခတ်ခဲတဲ့နိုင်ငံအရှေ့မြောက်ဖက်မြန်မာနယ်စပ်နဲ့ထိစပ်နေတဲ့ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ပြည်နယ်တွေကိုရေလန်းခီးကနေဆက်ဆက်ထောက်ပံ့ကူညီပေးဖို့ပါအိန္ဒိယစိတ်ကမ်းမြို့တွေကနေလာမဲ့ကုန်သင်းမော်တွေရခိုင်ပြည်နယ်စစ်တွေစိတ်ကမ်းကိုရောက်အဲဒီကမှတဆင့်ကလဒန်မြစ်ကြောင်းအတိုင်းပလောဝအထိဆန်တဲ့ပလောဝကနေတဆင့်အိန္ဒိယနယ်စပ်ဇိုရန်ပူအထိကားလမ်းဖောက်ပြီးအဲ့ဒီလမ်းကြောင်းကနေတဆင့်ကုန်စည်ကူးတက်မှုနဲ့ဆက်သွယ်မှုတွေလုပ်ဖို့ပါလွယ်လွယ်ပြောရရင်အိန္ဒိယနိုင်ငံဟာဖွံ့ဖြိုးမှုနောက်ကျနေတဲ့ သူပြည်နယ်ကိုထောက်ပံ့ဖို့စိတ်ကမ်းမြို့တွေနဲ့အဲ့ဒီပြည်နယ်တွေကိုဆက်သွယ်ဖို့မြမပိုင်းနဲ့အဲမှာလမ်းဖောက်အသုံးပြုဖို့ရည်ရွယ်ပါတယ်ဘလို့ပဲဖြစ်ဖြစ်အဲ့ဒီစီမံကိန်းဟာနှစ်နိုင်ငံအကျိုးရှိစေမဲ့စီမံကိန်းမျိုးပါ
အိန္ဒိယဘက်ကနောက်ထပ်အားဆိုင်လုပ်နေတာကတော့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအမြန်လမ်းမကြီးတစ်ခုပေါ်ပေါက်လာဖို့မြန်မာဘက်ကလမ်းတွေတံတားတွေကိုတိဆောက်ဖောက်လုပ်ပေးနေတဲ့ကိစ္စပါအထူးသဖြင့်မြန်မာနိုင်ငံချင်းပြည်နယ်တွေကလမ်းနဲ့တံတားတွေအတွက်အိန္ဒိယဘက်ကငွေကြေးထောက်ပံ့ကူညီဆောက်လုပ်ပေးနေပါတယ်အိန္ဒိယနယ်စပ်ကနေမြန်မာနိုင်ငံချင်းပြည်နယ်ကိုဖြတ်မန္တလေးကနေတဆင့်ထိုင်းနိုင်ငံနယ်စပ်အထိရောက်တဲ့လမ်းကနေကုန်သွယ်ရေးလုပ်ငန်းတွေလုပ်နိုင်ဖို့ပါဒီအတွက်အိန္ဒိယသမ္မတခီးစဉ်အတွင်းမန္တလေးနဲ့အင်ဖာကြားတမူးနဲ့မိုးရီနယ်စပ်ခိတ်ကနေတဆင့်ခီးသည်တင်ဘတ်စကားပြည်ဆွဲဖို့ခီးသည်နဲ့ကုံစီတွေနယ်စပ်ဖြတ်သန်းသွားလာနိုင်မဲ့နိုင်ငံမော်တော်ယာဉ်ဖြတ်သန်းသွားလာရေးသဘောတူစာချုပ်ချုပ်ဆိုရေးလုပ်ငန်းစတင်ဖို့နယ်စပ်သေးတွေအများဆုံးဖွင့်လှစ်ဖို့သဘောတူခဲ့ကြတယ်လို့သိရပါတယ်။ပူးတွဲကြေညာချက်ပါကျန်တဲ့အချက်တွေကတော့အိန္ဒိယကနေမြန်မာဘက်ကိုအကူအညီပေးတဲ့ကိစ္စပါ။အခုဆိုရင်နိုင်ငံကုံသွယ်ရမှာအရေးပါတဲ့ကလေးလေးစိတ်အစဉ်မြင်ရေးအိန္ဒိယဘက်ကအသေးစိတ်အစီရင်ခံစာလုပ်ထားပြီးနောက်ပိုင်းငွေကြေးတွက်ချက်အိန္ဒိယဘက်ကလည်းဒစိမ့်တပိုင်းကူညီမယ်လို့ကန့်လန့်ထားပါတယ်။လက်ရှိအိန္ဒိယရှေးအောင်သုတေသနဌာနဟာပကံကဈေးဒီ92စုပြည်ပြင်ထိန်းသိမ်းခြင်းလုပ်ငန်းလုပ်ပေးနေသလိုရေးစင်းစိုက်ပျိုးရေးတက္ကသိုလ်ထဲမှာလည်းစိုက်ပျိုးရေးသုတေသနနဲ့ပညာရေးဘူဌာနတစ်ခုစောက်လုပ်ဖွင့်လှစ်ပေးခဲ့ပါတယ်
။လက်ရှိအချိန်ထိအိန္ဒိယအစိုးရဟာသူ့ရဲ့လမ်းပန်းဆက်သွယ်ရေးခက်ခဲပြီးဆင်းလက်ဆင်းရဲတဲ့အရှိမျောက်ပြည်နယ်တွေထောက်ပံ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်လောက်ပဲရည်မှန်းချက်ထားပြီးမြန်မာဘက်အချမ်းကူညီမှုနဲ့ရင်းနှီးမြှုပ်နှံမှုလုပ်နေတာတွေ့ရပါတယ်။အိန္ဒိယမြန်မာထိုင်းသုံးနိုင်ငံနယ်စပ်ကနေတဆင့်ကုန်သွယ်ဖို့ဆိုတာကလည်းအဲ့ဒီဆင်းရဲတဲ့ပြည်နယ်နဲ့လုပ်ကံရမယ့်ကုန်သွယ်ရေးလုပ်ငန်းဖြစ်တာမို့တိတ်တိတ်ကြီးကျယ်မဲ့ပုံတော့မတွေ့ရသေးပါဘူး။ဒီကနေ့အချိန်ထိအိန္ဒိယဘက်ကမြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံထားတဲ့ပမာဏဟာဒေါ်လာတန်း860ကျော်လောက်ပဲရှိသေးတာမို့ပြောပါတော့အောင်မများသေးပါဘူး။ရင်းနှီးမြှုပ်နှံမှုဒေါ်လာဘီလီယံ20ကျော်ရှိနေပြီဖြစ်တဲ့တရုတ်နဲ့နှိုင်းယှဉ်ရင်မဆိုစလောက်ပမာဏလို့တောင်ပြောနိုင်ပါတယ်ဒီလိုဖြစ်ရတာကလည်းအကြောင်းရှိပါတယ်အိန္ဒိယဟာသူ့ပြည်တွင်းမှာကိုဆင်းရဲတဲ့ပြည်နယ်တွေအများကြီးရှိနေပြီးပြည်တွင်းရင်းနှီးမြှုပ်နှံမှုကိုအများကြီးလှုပ်ဖို့လိုနေသေးတဲ့နိုင်ငံမှာတရုတ်လိုကမ္ဘာအနှံ့ဖြန့်ကျက်ရင်းနှီးမြှုပ်နှံတဲ့နိုင်ငံအဆင့်ရောက်မလာသေးပါဘူးဒါတင်မကအိန္ဒိယရင်းနှီးမြှုပ်နှံမှုရဲ့သဘာဝကအတော်လေးကိုအချိန်ယူပြီးလေးလံတဲ့အနေအထားရှိပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုနှေးပါသလိုရှိပြီးသားစီမံကိန်းတွေကလည်းနှေးကွေးလွန်းလာတွေ့ရပါတယ်။ဒီလိုအခြေအနေအောက်မှာတရုတ်ရဲ့မြန်မာနိုင်ငံတွင်းစီးပွားရေးနယ်ပယ်ချက်ထွေမှုကိုရှင်ပြိုင်နိုင်စွမ်းမရှိပါဘူး။အခုဆိုရင်တရုတ်ဟာအိန္ဒိယသမုဒ္ဒရာကိုအသုံးပြုမဲ့ရင်းနှီးမြှုပ်နှံမှုပမာဏကြီးမားတဲ့ကြောက်ပြူရေနဲ့စိတ်ကန်စီမံကိန်းကိုတောင်စတင်လိုက်နိုင်ပါပြီ
။ဘလို့ပဲဖြစ်ဖြစ်အိန္ဒိယသမ္မတရဲ့ခီးစဉ်အဖီးထုတ်ပြန်ချက်မှာမြန်မာအစိုးရရဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆောင်ရွက်မှုတွေကိုအပြည့်အဝထောက်ခံသလိုဒီမိုကရေစီဖယ်ရယ်ပြည်ထောင်စုပေါ်ထွန်းလာရေးမြန်မာကိုဆက်အကူအညီပေးသွားမယ်လို့ကြေညာခဲ့ပါတယ်။ဒါ့အပြင်ရှုပ်ထွေးနှံ့နေတဲ့ရခိုင်ပြည်နယ်အရေးမြန်မာအစိုးရဖြည့်ဆည်းဆောင်ရွက်နေတာတွေကိုအားပေးကူညီသွားမယ်လို့ဆိုလိုက်တဲ့အတွက်သူခီးစဉ်ဟာစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုအတွက်ကြီးကြီးကျယ်ကျယ်အပန်ပိုးမဖြစ်စေပေမဲ့အနောက်နိုင်ငံတွေရဲ့ဝေဖန်ပြစ်တင်တာခံနေရတဲ့မြန်မာနိုင်ငံအတွက်နိုင်ငံရေးအရာတော့အရေးပါတဲ့အားပေးထောက်ခံမှုတစ်ခုရခဲ့ပါကြောင်းတင်ပြလိုက်ရပါတယ
်။သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အပြီးမှာတော့အထူးအစီအစဉ်အဖြစ်2018ခုနှစ်တွင်အမှုပညာရှင်တွေဖျော်ဖြေရေးလောကမှာပြန်ပြောလောက်စရာအမှုပညာသတင်းတွေကိုပြန်လည်စုစည်းတင်ပြထားတာကိုနားဆင်ရပါမယ်။မအေးတန်နာကျော်အစီအစဉ်တင်ဆက်ပေးထားပါရဲ့ရှင်။
လာပါရှင်နှစ်ခုကာလအလိုက်ရဲ့အတွင်းမှာအထူးအစီအစဉ်ဖြစ်နေဒီနေ့တော့ပြီးခဲ့တဲ့2018ခုနှစ်အတွင်းမှာအမှုပညာနဲ့ဖြောပြေးလောကမှာပြန်ပြောလောက်စရာသတင်းတွေကိုစုစည်းပြီးတော့ပြောပြပေးသွားခြင်းပါတယ်2018ခုနှစ်အတွင်းမှာအမှုပညာနဲ့ဖြောပြေးလောကမှာပွဲစုဆုံးသတင်းကတော့နာမည်ကြီးတွေလိမ္မာတော်မတရားလုပ်မှုတွေနဲ့ဆွဆွဲခံရတဲ့သတင်းတွေပါအားလုံးနဲ့မှာလူစိတ်ဝင်စားဆုံးသတင်းကအမေရိကန်နာမည်ကြီးလူရှင်တော်Bill Cosby လိမ္မာတော်တရားလုပ်ခဲ့မှုတွေနဲ့အများကြီးပဲဆွဆွဲခံရတဲ့အကြောင်းပါသူကိုစက်တင်ဘာလမှာပဲထောင်ဒဏ်ချမှတ်လိုက်ပြီးတော့တချိန်ကအမေရိကန်တွေအားလုံးအဖေတယောက်နေရာမှာသဘောကျတယ်လို့တောင်တင်စားခံရတဲ့ Bill Cosby တယောက်၃နှစ်ကနေ၁၀နှစ်အတွင်းထောင်ဒဏ်မှာနေရပါလိမ့်မယ် သူရဲ့တချိန်ကတငယ်ချင်းဖြစ်တဲ့သူတယောက်ကို2004ခုနှစ်တုန်းကသူ့ရဲ့နေအိမ်မှာဆေးခတ်ပြီးတော့လိန်စော်ကားမှုပြုခဲ့တယ်ဆိုတာတက်သေးခိုင်လုံးလို့ပြစ်ဒဏ်3ခုချခံရပါတယ်။တရားသူကြီးရဲ့ဆုံးဖြတ်ချက်အရသူဟာပန်ဇီဗေးနီးယားပြည်နယ်ကထောင်ထဲမှာအနည်းဆုံး3နှစ်နေရမှာပါ။အဲ့နောက်မှာတော့လွတ်မြောက်လာရင်လည်းစောင့်ကြည့်ခံနေရမှာဖြစ်ပြီးတော့အခြေအနေမကောင်းရင်တော့ထောင်ထဲမှာ10နှစ်ထိလောက်ကြာသွားမှာပါ။ဟာ
ဗေးဟာဗေ
းဟာဗေးဟ
ာဗေးဘယ်လိ
ုစေ
2018ခုနှစ်မေလမှာတော့ရုပ်ရှင်ထုတ်လို့သူ Harvey Weinstein ကိုနယူးယောက်ရဲတပ်ဖွဲ့ကမူရင်းမှုလိန်စော်ကားမှုတွေနဲ့တရားစွဲခဲ့ပြီးတော့သူကအဲ့ဒါကိုညှင်းဆိုခဲ့ပါတယ်။ဇွန်လမှာလည်းထပ်ပြီးတော့တရားစွဲခံရသလိုသူကလည်းထပ်ပြီးတော့ညှင်းဆိုခဲ့တာပါ။ဇူလိုင်လမှာလည်းနောက်တစ်မှုထပ်တက်လာပြီးတော့သူကညှင်းပြန်ပါတယ်။စုစုပေါင်းသူစွဲခံရတဲ့6မှုမှာတမှုကိုတရားသူကြီးကပါလက်လိုက်ပြီးတော့ရရှိထားတဲ့အချက်လက်တွေအရသူ့ကိုအမှုစီရင်ဖို့မလုံလောက်ဘူးလို့ဆိုပါတယ်။
Sexual assault is a serious crime, but falsely accusing someone of sexual assault is also a serious crime.
လိန်စော်ကမှုဆိုတာကြီးလေးတဲ့ပြစ်မှုတစ်ခုဖြစ်သလိုတစ်စုံတစ်ယောက်ကိုလိန်စော်ကမှုနဲ့မဟုတ်မတရားဆွဆွဲတာကလည်းကြီးလေးတဲ့ပြစ်မှုဖြစ်ပါတယ်လို့ပြောပါတယ်။ Harvey Weinstein ရဲ့အမှုကနေစပြီးတော့ #MeToo ဆိုတဲ့လှုပ်ရှားမှုပေါ်ထွက်ခဲ့ပြီးစီးပွားရေးနိုင်ငံရေးနဲ့အမှုပညာလောကထဲမှာဩဇာကြီးမားတဲ့အမျိုးသားတွေလိမ္မာရေးဆိုင်ရာမဟုတ်မမှန်လုပ်ခဲ့တာတွေကိုလူသိရှင်ကြားထုတ်ဖော်ပြောလာကြတဲ့အမျိုးသမီးတွေအများကြီးပေါ်ထွက်လာပါတယ်။ဒီလှုပ်ရှားမှုကြီးဖြစ်လာပြီးတဲ့နောက်မှာတော့ရွှေခွာလုံးစုချင်းမြင့်ပွဲမှာ Times Up ဆိုတဲ့လှုပ်ရှားမှုဖြစ်တဲ့ပွဲတဲ့အမှုပညာအကျော်မော်တွေဟာအမဲရောင်ဝတ်ဆောင်တဲ့အဲ့ဒီပွဲကိုတက်ရောက်ခဲ့ကြပါတယ်။လုပ်ငန်းဝင်တွေမှာဖြစ်တဲ့လိမ္မာရေးဆိုင်ရာနှောက်ယှက်မှုတွေပပျောက်ရေးလှုပ်ဆောင်ကြဖို့အတွက်နှိုးဆော်ကြတာဖြစ်ပါတယ်
။ Toute première édition du Festival de Cannes contre 1945
မေလာကအီတလီနိုင်ငံကဂိမ်းရုပ်ရှင်ပွဲတော်မှာတော့နာမည်ကြီးမင်းသမီးကိတ်ဘလန်ချက်အပါအဝင်အမျိုးသမီး82ယောက်ကကော်ဇောနေရှောင်းလမ်းပေါ်မှာစီတန်းလမ်းလျှောက်ပြခဲ့ပြီးတော့ဒီလုပ်ငန်းကြီးထဲမှာဒီလိုမျိုးအနိုင်ကျင့်ခံရတဲ့အမျိုးသမီးတွေနဲ့တူတူသူတို့တွေလည်းရက်တီပေးနေတယ်ဆိုတာကိုပြခဲ့ပါတယ်ဒီရှုပ်တော်ပုံတွေပြင်နောက်ထပ်2018အမှုပညာလောကသားရဲ့သတင်းကိုအခုဆက်ကြည့်ရအောင်ပါနော်။ February လမှာ American ပြည်တော်စုက TV စကားဝိုင်းတင်ဆက်သူနာမည်ကြီးလူမဲအမျိုးသမီး Oprah Winfrey နောက်ပြီးတော့မင်းသားကြီး George Clooney နဲ့ Director Steven Spielberg တို့ March for Our Lives ကျွန်တို့တို့အသက်တွေအတွက်ချီးတွက်ပွဲဆိုတဲ့ Washington မြို့တော်မှာကျင်းပတဲ့လူလူစုဝေးပွဲအတွက်ဒေါ်လာ5သိန်းစီလှူဒါန်းခဲ့ပါတယ်
။ Enough is enough. Enough is enough.Enough is enough.
Florida ပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာပြစ်ခတ်မှုဖြစ်ပွားပြီးတော့လူ18ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်နောက်ပိုင်းတနက်ထိန်ချုပ်ရေးလှုပ်ဆောင်ဖို့အစိုးရကိုဖိအားပေးတဲ့လူလူစုရုံးပွဲဖြစ်ပါတယ
်
။ဘရစ်တန်နိုင်ငံမှာတော့တစ်ချိန်ကနာမည်ကျော် Beatles အဖွဲ့တွေက Drummer သမား Ringo Starr ကိုပြေမာကြီးကဘာဂင်နမ်နန်းတော်မှာမက်လာကပဲအခမ်းအနားနဲ့သူကောင်းပြုခဲ့ပါတယ်။ Ringo Starr ကဂီတလောကမှာသူ့ရဲ့အလုပ်ကျွေးပြုမှုတွေဒုတိယမြောက် Elizabeth ပြေမာကြီးကသူ့ရဲ့ကောင်းပွဲပေးလိုက်တာဖြစ်ပြီးတော့သူတို့ဖွဲ့တွေက Paul McCartney ကတော့လွန်ခဲ့တဲ့နှစ်20ကအခုလိုမျိုးဆော်ပွဲချင်းမြင့်ခံရမှုပါတယ
်
။မက်လာမှာပဲ American Rap အဆိုတော် DMX တယောက်အခွန်ရှောင်မှုနဲ့ထောင်ဒဏ်တစ်နှစ်ပြစ်ဒဏ်ချခံရတာပါ။သူကဒေါ်လာ 1.8 တန်အခွန်ရှောင်းတယ်ဆိုပြီးတော့ပြည်အစုအစိုးရကအရေးယူတာဖြစ်ပါတယ်။အေးပြီးလာမှာတော့ဘောလိဝုဒ်ကနာမည်ကျော်ရုပ်ရှင်မင်းသားဆယ်မာခန်ကိုတရားမဝင်ရှားပါးတိရစ္ဆာန်အမဲလိုက်မှုနဲ့ထောင်ဒဏ်5နှစ်ချလိုက်ပါတယ်။ဒါမဲ့လည်းနောက်နှစ်ရက်မှာပဲအယူခံတင်ခဲ့လို့အာမခံနဲ့ပြန်လွှတ်ပေးထားပါတယ်။ဒီကိစ္စကိုသူ့ရဲ့ပြိတ္တတန်မောင်းများစွာကစိတ်ဝင်တစားနဲ့စောင့်ကြည့်နေကြတာပါ။ဘောလိဝုဒ်ကလည်းသူ့ကြောင့်အမျက်ငွေအမြောက်များရနေတာဖြစ်ပြီးတော့ဆယ်မာခန်ကဘောလိဝုဒ်ရဲ့နာမည်အကြီးဆုံးမင်းသားလို့တောင်ပြောနိုင်ပါ යි ။သူ့ရဲ့ရုပ်ရှင်တွေယုံတင်ပြီဆိုရင်အမြဲတမ်းယုံပြည့်ယုံရှင်တဲ့အမျက်ငွေအဝင်ငွေအများကြီးရတာပါ။
And last but certainly not least for music. The prize is awarded to Damn by Kendrick Lamar.
ဒီ EP လာမှာပဲ American ပြည်အောင်စုမှာ rap အဆိုတော့ Kendrick Lamar ကသူ့ရဲ့တေးတပြား Damn နဲ့ Pulitzer Guitar ဆုချီးမြှင့်ခံရတဲ့ပထမအဦးဆုံး rap အဆိုတော့ဖြစ်သွားပါ යි ။ 2019ခုနှစ်ဧပြီလမှာထုတ်လိုက်တဲ့သူ့ရဲ့ data တပြားကခေတ်သစ်အမေရိကန်နိုင်ငံသား African တွေဘွားတွေပွေလင်းရှုပ်ထွေးလာတဲ့ဘဝအခြေအနေအစ်စ်မှန်ကိုထဲဟပြတဲ့စာသားတွေတေးတန်စင်တွေနဲ့တခြင်းတွေကိုစူးစီးပေးထားတာဖြစ်တယ်လို့ပြောပြီးတော့ပိုလီစာစုချင်းမြေအဖွဲ့ကအခြေကျူလိုက်ပါတယ်မင်းသားကြီး Russell Crowe ကလည်းအေဘီလာမှာပဲလေလံပွဲတစ်ခုကျင်းပပြီးတော့သူ့ရဲ့နာမည်ကျော်ရုပ်ရှင်ဖြစ်တဲ့ Gladiator ရုပ်ရှင်တွေကဝတ်စုံတွေအပါအဝင်သူ့ပိုင်းပစ္စည်းတွေအများကြီးကို The Art of Divorce ခွဲခွာခြင်းအမှုပညာဆိုတဲ့ခေါင်းစဉ်နဲ့ရောင်းချခဲ့ပါတယ်။အဲဒီကနေပြီးတော့စုစုပေါင်းဒေါ်လာ 2.8 တန်းရရှိခဲ့တာပါ။အေဘီလာမှာပဲ Rampage ရုပ်ရှင်အထူးပွဲမှာမင်းသား Dwayne Johnson ကတော့သူစိတ်ကြောက်ဝင်တာခံစားနေရတဲ့အကြောင်းပြည့်သက်ကိုဖွင့်ပြသွားခဲ့ပါပြီ
My advice for anybody out there who's going through depression and we all go through it which is find good people to talk to and here's the thing too I just experienced
တို့ကဒီလိုကိစ္စတွေကိုတယောက်တည်းမျိုးသိထားဖို့စူးစမ်းကြတယ်သူများကိုဖွင့်ပြရမှာရှက်နေကြတယ်ကျွန်တော်အဲ့လိုဖြစ်နေတာကြားပါပြီနောက်ပြီးကျွန်တော်ကတဦးရီးသောသားဆိုတော့ညီကောင်မောင်နှမဖွင့်ပြောစရာလည်းမရှိဘူးလို့ရိုက်တာသတင်းဌာနကပြောထားပါတယ
် Cuz we said to ourselves what if we should do something newJust to see these copies of ourselves from 1979.
မေလာရဲ့ဖြော်ပြလောကမှာမပါမဖြစ်တင်းတပုတ်ကတော့အဘဂီတာအဖွဲ့ကွဲသွားပြီးတော့နှစ်ပေါင်း35နှစ်အတွင်းမှာပထမအဆုံးအချိန်ဖြစ်နေတင်းတပုတ်ပြန်ပြီးတော့လှုပ်ဖြစ်တယ်ဆိုတဲ့သတင်းမှာဒီတင်းကိုတော့ဒီဇင်ဘာလမှာဖြော်ပြမယ်လို့သူတို့ကပြောပါတယ်။ဇူလိုင်လမှာနာမည်ကျော်ဗြိတိရှ်အဆိုတော်ကြီး Cliff Richard တယောက် BBC နဲ့နှစ်ပေါင်းများစွာဖြစ်နေတဲ့ပုတ်ကလေးကအခွင့်အရေးဆိုင်ရာအမှုခင်မှာသူနိုင်သွားခဲ့ပါတယ်။အေးမှုနိုင်လို့ရော်ကြီးတော်တော်များများလည်းသူရသွားပါတယ်။ Cliff Richard ကတချိန်ကအရွယ်မရောက်သေးတဲ့ကလေးငယ်တွေကိုလိမ်မတော်မတရားလှုပ်ခဲ့တယ်ဆိုရယ်ဆွဆွဲခံရမှုအတွေ့။စုံနောက်တွေသူ့ရဲ့အိမ်ဝင်ရှာတာကို BBC ကကောင်းငင်ကနေရဟန့်ရင်နဲ့သတင်းရိုက်ကူးပြီးတော့ရုပ်မြင်သံကြားကနေထုတ်လွှင့်ခဲ့ပါတယ်။နောက်တော့အစိုးရရှေ့နေတွေက Cliff Richard ကိုအပြစ်ရှိကြောင်းမပြနိုင်ခဲ့ပဲနဲ့သူ့ရဲ့ကိုယ်ရေးကိုယ်တာလွတ်လပ်ခွင့်ကို BBC ကချိုးဖောက်တယ်လို့သူကတရားစွဲခဲ့တာပါ။တရားသူကြီးရဲ့ဆုံးဖြတ်ချက်ကို BBC ကအယူခံဝင်ခဲ့ပေမဲ့ရပိုင်းအတွင်းမှာပဲအထက်တရားရုံးတရားသူကြီးကပယ်ချခဲ့ပါတယ်။ဇူလိုင်လမှာနောက်ထပ်သတင်းတစ်ပုဒ်ကတော့ Pirates of the Caribbean မင်းသား Johnny Depp နဲ့သူ့ရဲ့စီးပွားရေးမန်နေဂျာတွေသူ့စီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့အမှုဖြစ်နေတာကိုရှင်းလိုက်ပြီလို့မင်းသားရဲ့ကိုယ်စားလှယ်တွေကပြောပါတယ်။သူတို့ဘယ်လိုမျိုးသဘောတူညီချက်နဲ့ရှင်းလိုက်လဲဆိုတော့နှစ်ဖက်လုံးကလှုပ်ဝက်ထားခဲ့ပါတယ်။နာမည်ကြီးမင်းသမီး Scarlett Johansson ကလည်းဇူလိုင်လမှာပဲရုပ်ရှင်တကားမှာပါဝင်သရုပ်ဆောင်မှုကနေနှုတ်ထွက်လိုက်တာပါ။သူကလိန်လူချစ်သူအမျိုးသမီးတဦးတင်တဲ့သရုပ်ဆောင်မှုဖြစ်ပေမဲ့ LGBT လိန်လူချစ်သူအတိုင်းဝိုင်းကဝိုင်းပြောလို့အခုလိုမျိုးလုပ်လိုက်တာပါ။ Rap and Tech ရုပ်ရှင်မှာ Scarlett Johansson ကအမျိုးသမီးအစ်စ်တစ်ယောက်အနေနဲ့သရုပ်ဆောင်မှာဖြစ်ပြီးတော့သူက1980ပြည်လွန်နဲ့1980ပြည်လွန်နှစ်ပိုင်းတွေမှာအနေခံဗန်းပြပြည်ဒဇာကန်ဖွင့်တဲ့ယောက်ျားရောင်ဆောင်လူဆိုးကြီးဒန်တီတက်စကီးအနေနဲ့တရုတ်ဆောင်ရမှာပါ။ဒါကအပြင်မှာလည်းတကယ်ဖြစ်ရဲ့ဇလန်းမှာမင်းသမီးကတော့ကျင်းဝစ်ဆိုင်ရာထောက်ထားစရာအချက်တွေကြောင့်သူဒီရုပ်ရှင်မရိုက်ဖြစ်တော့တာလို့ပြောပါရဲ့။မင်းသားကြီးဂျော့ချ်ကလူနီကတော့ဝင်ခွင့်အများဆုံးမင်းသားဖြစ်နေ။အောက်ဂုလာမှာပဲကြီးညာခံရပါရဲ့။သူပိုင်တဲ့တကီလာအရက်ကုံတွေကိုရောင်းချရတဲ့အတွက်ကြောင့်အိမ်မှာဝင်ငွေအများကြီးတိုးသွားခဲ့တာပါအသက်58နှစ်အရွယ်မှာမင်းသားကလူနီက2019ခုနှစ်ဇွန်လနဲ့2018ဇွန်လအကြားတနှစ်တာကာလအတွင်းမှာဝင်ငွေခန့်မှန်းကြီး239တန်ရရှိခဲ့လို့သူ့ရဲ့35နှစ်တာအနုပညာသက်တမ်းတခြားဝင်ငွေအများဆုံးရရှိတာဖြစ်တယ်လို့ Forbes Magazine ကပြောပါတယ ဩဂုတ်လမှာပဲအော်စကာဆုရဟောလိဝုဒ်မင်းသားကြီးရောဘတ်ရက်ဖို့ကသူ့ရဲ့ရုပ်ရှင်ကားသစ် The Old Man and the Gun ရုပ်ရှင်ကားအထွက်မှာသူ့အနုပညာလုပ်ငန်းတွေကနေနားတော့မယ်လို့ကြေညာသွားပါတယ်ပြီးသွားပြီလို့တော့ဘယ်တော့မှပြောလို့ရမှာမဟုတ်ပါဘူးဒါမဲ့လည်းဒီတစ်ခေါက်ကတော့ကျွန်တော်သရုပ်ဆောင်တာနောက်ဆုံးပဲလို့ပြောချင်ပါတယ်အသက်22နှစ်ထဲကဒီအလုပ်ကိုလုပ်ခဲ့တာဆိုတော့အခုကျွန်တော်နားတော့မယ်လို့ Entertainment Weekly Magazine ကိုမင်းသားကြီးရက်ဖို့ကပြောသွားပါတယ်နောက်အနုပညာလောကကနေအားယူသူတဦးကတော့ Danny Boyle ဖြစ်ပြီးသူကတန်ပေါင်းများစွာဝင်ငွေရှာပေးတဲ့ James Bond ရုပ်ရှင်ဇာတ်ရည်ရဲ့ Director ဖြစ်ပါတယ်။ဖန်တီးမှုပိုင်းမှာသဘောထားကွဲလွဲကြတာကြောင့်သူအခုလိုနှုတ်ထွက်တာလို့ပြောပါတယ်။စက ပြမလာမှာပါရီမျိုးတော်ကဆန်လော်ရွန်ဖက်ရှင်ရှိုးမှာတော့အီဖယ်မြို့စင်အမှာကျင်းပခဲ့တာကြောင့်ပါရီဖက်ရှင်သတင်းပတ်အတွင်းမှာအထူးကြဆုံးဖက်ရှင်ရှိုးဖြစ်ခဲ့ပါတယ်။အော်တိုဘာလအတွင်းမှာပြောစရာသတင်းကနာမည်ကြီးအော်စကာဆုရမင်းသားလည်းဖြစ်ဒါရိုက်တာလည်းဖြစ်တဲ့ Ben Affleck တယောက်အရက်ဖြတ်စည်းကမှာရက်40အစီအစဉ်နဲ့ရက်ဖြတ်ခဲ့တယ်ဆိုတဲ့သတင်းမှာ
Mr. Affleck right here sir. One next door babe.
သူရဲ့ဆွေရဲ့ပြဿနာကဟိုးရင်ကလေးကရှိနေကြတာဖြစ်ပြီးတော့သူ့ဘဝအတွက်ခက်ခဲတဲ့အခြေအနေတစ်ခုဖြစ်တယ်လို့ပြောသွားပါတယ်။သူက2000ခုနှစ်နဲ့2018ခုနှစ်တွေမှာလည်းအရက်ဖြတ်ဆေးခန်းကိုရောက်ခဲ့ပြီးတော့နောက်ပိုင်းမှာတော့အပြင်ကပဲဆေးခန်းတော်တော်နေခဲ့တယ်လို့ဆိုပါတယ်။သူအခုလိုမျိုးအရက်ဖြတ်အစီအစဉ်ကိုအောင်မြင်မြင်နဲ့ကြော်ဖြတ်နိုင်ခဲ့တာအတွက်သူ့ရဲ့မိသားစုအတိုင်းဝိုင်းတငယ်ချင်းတွေပြည်သက်တွေကိုအထူးကျေးဇူးတင်ကြောင်းလည်းသူပြောသွားခဲ့ပါတယ်။အော်တိုဘားလာအတွင်မှာအမေရိကမှာဖျော်ရည်နဲ့နိုင်ငံရေးလိုင်းပူးသွားတာလည်းတွေ့ရတယ်လို့ပြောရပါမယ်။ Rap ဆိုတော့ Kanye West ကသမ္မတရဲ့ Oval ရုံးခန်းကိုရောက်တော့ထူးဆန်းတဲ့မိန့်ခွန်းစကားတွေပြောသွားပြီးတော့သမ္မတ Donald Trump ကိုသူ့ရဲ့ထောက်ခံမှုနဲ့ပတ်သက်ပြီးကောက်ွယ်ပြောသွားခဲ့တာပါ
။ The liberal would try to control a black person through the concept of racism because they know that we are very proud emotional people. So when I said I like Trump to like someone that's liberal they'll say, "Oh, but he's racist." You think racism can control me?
သမ္မတထရမ့်ကလည်းသူပြောတာသဘောကျအောင်ရပါတယ်။ Kanye West ကမတ်တဲ့ရက်သမ္မတထရမ့်ကိုဖတ်ပြီးတော့
I love this guy right here. Let me give this guy a hug right here. I love this guy right here.
ဒီလူကိုကျွန်တော်ချစ်တယ်လို့ပြောသွားပါတယ်။အော်တိုဘာလာမှာပဲအဆိုတော့ရှင်နေအိုကော်နာကတော့အစ္စလမ်ဘာသာကိုကူးပြောင်းသွားခဲ့တာပါ။ Irish နွယ်ပွားရှင်နေအိုကော်နာက Irish Muslim ငယ်ငယ်ရေးနဲ့ပေါင်းစည်းရေးကောင်စီဥက္ကဋ္ဌဒေါက်တာအာမာအယ်ခါဒါရဲ့ရှေးမောက်မှာသူတို့ဒီလိထုံးစံတိုင်းအစ္စလမ်ဘာသာနဲ့ကူပြောင်းခဲ့ပါရဲ့။အော်တိုဘာလာအတွင်းနောက်သတင်းတပုတ်မှာတော့ဘာဗီရိုကျွန်းသူအဆိုတော်ရီဟာနာကအမေရိကန်ပြည်အောင်စုရဲ့အထင်ရှားဆုံးအားကစားပွဲဖြစ်တဲ့စူပါဘိုးပွဲညမှာပွဲလည်ရင်နာချိန်ဖျော်ဖြေဖို့ရွေးချယ်ခံရပေမဲ့ညှင်းလိုက်ပါရဲ့။အမေရိကန်ဘောလုံးပွဲတစ်ပွဲမှာအမေရိကန်အမျိုးသားတချင်းဖွင့်နေတော့စနားပြတဲ့အနေနဲ့ဒူးထောက်ထိုင်နေခဲ့တဲ့ကစားသမားတွေနဲ့အတူတသားရဲ့ရက်တည်နေပါရဲ့ဆိုတာပြသတဲ့အနေနဲ့ရီဟာနာကအဲ့လိုညှင်းလိုက်တာလို့US Weekly and Entertainment Tonight တင်မှာဖော်ပြပါရည်။ဒါနဲ့ပတ်သက်လို့တရားအတည်ပြုချက်တော့မရပါဘူး။ဒီစားမျိုးသမီးပေါ့ဂီတာအဖွဲတစ်ဖွဲဖြစ်ပြီးတော့တချိန်ကလည်းထူးနာမည်ကျော်ကြတဲ့ Spice Girls အဖွဲကတော့ဗြိတိန်နိုင်ငံမှာဖျော်ဖြေရေးခီးစဉ်အတွက်နောက်နှစ်ပြန်ပေါင်းပြီးတော့ဆိုးကြမယ်လို့ကြေညာသွားပါရည်။ဒါမဲ့လည်းဘောလုံးသမားဒေးဗစ်ဘက်ခမ်ရဲ့ဇနီးဖြစ်တဲ့ Posh Spice ဆိုတဲ့ဗစ်တိုးရီးယားဘက်ခမ်မပါနိုင်လို့တမျိုးကြီးတော့ဖြစ်နေမယ်လို့တခြား Spice Girls အဖွဲ့ဝင်တွေကပြောတာပါဗစ်တိုးရီးယားဘက်ခမ်က Fashion Designer လုပ်နေတဲ့အပြင်ကလေးလေးယောက်ရဲ့မိခင်လည်းဖြစ်တာမလို့တော်တော်ကိုအလုပ်ရှုပ်ပါတယ်နိုဗင်ဘာလမှာပဲအမေရိကမှာတော့ California Rap အဆိုတော့ Snoop Dogg တယောက် Hollywood ကြော်ကြားမှုလမ်းပေါ်မှာမှတ်ကြောက်တင်ခံရပါတယ်သူကအင်တွင်းလက်မှုရုပ်သံအစီအစဉ်မှာနာမည်ကြီးတဲ့ Mother Stewart နဲ့ပေါင်းပြီးတော့ Mother and Snoop's Potluck Dinner ဆိုတဲ့ချနေပြောင်းနေအစီအစဉ်ကြောင့်ဆူရခဲ့တာဖြစ်ပြီးတော့သူ့ရဲ့နာမည်ကျော် Doggy Style ဆိုတဲ့တေးတက်ပြားငွေရတုနှစ်ပတ်လည်မှာဖြစ်ပါရဲ့ရှင
အေးတနာကျော်စူးစီးတင်ပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်စပိန်နိုင်ငံကက်တလိုးနီးယားဒေသကခရစ်စမတ်ရိုးရာရုပ်ကလေးတွေနှစ်ဆင်ထုတ်လို့ရမှာဒီနှစ်အတွက်တော့ဗြိတိန်ဝန်ကြီးချုပ်ထရီဆာမီရဲ့ပုံတူရုပ်ကိုလည်းထုတ်လုပ်လိုက်ပါတယ်ဂျာမနီနိုင်ငံဘာလင်မြို့မှာတော့ခရစ်စမတ်အတွက်စင်တာဘိုးဘိုးကြီးတူဟာမိဂိုးခေါင်းနိုင်ငံဆင်လာရမယ့်အစားအထက်မြင့်အဆောက်အဦးပေါ်ကနေကျိုးနဲ့တွေ့ဆင်းခဲ့ပါတယ်အခုလိုထူးခြားစံပြသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းညံတို့ကအတင်ပြပေးထားပါတယ်ရှင
်စပိန်နိုင်ငံကက်တလိုးနီးယားဒေသကခရစ်စမတ်ရိုးရာအယုတ်ကလေးတွေနှစ်ဆင်ထုတ်လုပ်ကြမှာဒီနှစ်အတွက်ကတော့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေရဲ့ပုံတူအယုတ်ကလေးကိုလည်းထုတ်လုပ်ထားပါတယ်ဒီအယုတ်ကလေးတွေကိုဂါဂါနဲ့ဒါမှမဟုတ်ချီးပါနေတဲ့အယုတ်ကလေးတွေလို့ခေါ်ကြတာဖြစ်ပြီးတော့ပုံတူအယုတ်ကလေးတွေဟာဘောင်းမီချွတ်ပြီးချီးပါနေတဲ့ပုံလေးတွေပါအယုတ်ကလေးတွေဟာလေးလက်မလောက်ရှိပြီးကျွေးနဲ့လှုပ်ထားတာပါ
ဝန်ကြီးချုပ်ထရီဆာမေဟာသူ့ရဲ့ဥရောပသမဂ္ဂတွေကဗြိတိန်နိုင်ငံခွဲထွက်မဲ့ဘရက်ဇစ်အစီအစဉ်ကြောင့်ပြင်းပြင်းထန်ထန်ဝေဖန်ခံရတာဖြစ်ပြီးအခုလိုချီးဖာနေတဲ့ပုံတူအယုတ်ကလေးထုလုပ်ခံရတဲ့အတွက်ကောင်းချီးပေးခံရတယ်လို့ယူဆနိုင်တာလည်းဖြစ်ပါတယ်။ကတလူးနီးယားဒေသခံတွေဟာခရစ်စမတ်အတွက်ခရစ်တော်မွေးဖွားတဲ့အခမ်းပြုလုပ်ပြင်ဆင်ရမှာမိသားစုတွေတငယ်ချင်းတွေသတိထားမိအောင်အဲ့ဒီအယုတ်ကလေးတွေကိုထည့်သွင်းပြင်ဆင်ထားတတ်ကြပြီးတော့ကံကောင်းချီးပွားစေတယ်လို့ယူဆကြတာလည်းဖြစ်ပါတယ်။
ဂျမနီနိုင်ငံဘာလင်မြို့မှာတော့ခရစ်စမတ်အတွက်ဆန်တာဘိုးဘိုးကြီးတို့ဟာမိဘခေါင်းတိုင်ကဆင်းလာရမယ့်အစားအထက်မြင့်အဆောက်အဦကြီးပေါ်ကနေကျိုးနဲ့တွဲဆင်းခဲ့ပါတယ်။စိတ်နစ်လို့လည်းခေါ်ကြတဲ့ဆန်တာဘိုးဘိုးကြီးဟာသူ့ရဲ့ slash လဲပေါ်ကနေလက်ဆောင်ထုတ်ကြီးပြုတ်ကျသွားတဲ့အတွက်ဒီအဆောက်အုံတစ်ခုမှာခဏနားရတဲ့ပုံစံဇလန်းဖန်တီတရုပ်ဆောင်ခဲ့တာပါ။ကလေးတွေကလည်းကျိုးနဲ့ဆင်းလာတဲ့ဆန်တာကိုအသေးတရားရနဲ့အောက်ကနေကြည့်နေခဲ့တာပါ။ကလော့ဖ်တာဝါအဆောက်အုံရဲ့24တန်းမှာရှိတဲ့ကဘာလက်ခီးသွားတွေအလားများတဲ့ကော်ဖီဆိုင်တဲကိုလည်းလက်ဆောင်ထုံကြီးနဲ့ဝင်သွားခဲ့ပြီးကလေးတွေကိုလက်ဆောင်တွေပေးခဲ့ပါတယ
်။ကဘာတော်မှာခရစ်စမတ်ပွဲဆင်နွှဲကြဖို့ပြင်ဆင်နေကြသလိုဂျေရုရှလင်မြို့မှာလည်းပွဲတော်ကိုဆင်နွှဲဖို့အတွက်ဆန်တာကလော့စ်ဘိုးဘိုးကြီးကလှူဆောင်နေပါတယ်။သူဟာခရစ်စမတ်သစ်ပင်တွေကိုအလကားပေးဝေခဲ့တယ်လို့အားလည်းရဲ့အပန်းပြေဖို့စိတ်ခံစားမှုတွေကိုလည်းဝင်မြခဲ့ပါတယ်။ဂျေရုရှလင်မှာဆန်တာကလော့စ်အဖြစ်သရုပ်ဆောင်တဲ့အီဆာခါစီစီယာဟာသူ့ဘာသာတိဆောက်ထားတဲ့ကြောက်တုံးဂူကြီးထဲမှာခရီးအမိသားစုတွေကိုတွေ့ဆုံနှုတ်ဆက်ဓာတ်ပုံရိုက်တာတွေလုပ်ခဲ့ပြီးအိုးစီရီမြူဟောင်းတိုင်းပေါ်ကနေခရစ်စမတ်သစ်ပင်တွေလာဝေကြဖို့ဒေသခံတွေကိုနှိုးဆော်ခဲ့ပါတယ်။ဂျေရုရှလင်စီပင်ကအခုလိုမျိုးအစီအစဉ်ကိုပြင်ဆင်ကျင်းပတာဖြစ်ပြီးတော့အားလည်းရရာသီမှာအစ္စရေးပြတိုက်ကလည်းလာရောက်လည်ပတ်တဲ့ခရီးအန်တွေအတွက်ထူးခြားခြားပြသဖို့ပြင်ဆင်မှုတွေလုပ်ထားပါတယ်။
မခင်ပြူထွင်းတဲ့ကိုငင်းညံတို့ပြောပြပေးခဲ့ကြရပါရှင်။အခုဆက်ပြီးတော့အင်္ဂါညတိုင်းလီလိုင်းစီစင်မှာဘလို့အကြောင်းအရာတွေကိုဆွေးနွေးမလဲဆိုတာကိုအသိပေးပြစီရှင
်။ကောရှိမြတ်ပြားရခိုင်ဒေသကလွယ်လွဆစ်စီရင်နေမိအသီးသီးကဆေးလှုပ်ရှားမှုတွေအားလုံးကိုလေးလာကြရဆိုင်ပေးမယ်လို့မြန်မာစစ်တပ်ကကြေညာခဲ့ပါတယ်။ဒီကြေညာချက်ဟာအစိုးရလုပ်နေတဲ့ပြည်ရင်းညီညာရေးကိုတကယ်ပဲအထောက်အကူဖြစ်စေသလားဒါမှမဟုတ်မြန်မာစစ်တပ်ကလူလူတင်မြောက်တဲ့အစိုးရရဲ့ဩဇာအောက်မှာရှိတဲ့တရားအင်အားစုဖြစ်ရှိနေတဲ့သဘောမြင်ရတာမို့လို့ငင်းညာရေးမှာအစိုးရတဲ့မြန်မာစစ်တပ်ရဲ့အရေးပါမှုပိုးပြီးတော့ထင်ပေါ်လာသလားလာမယ့်အင်္ဂါနေ့တဲ့လီလိုက်အစီအစဉ်မှာဆွေးနွေးတော့ဖို့ရှိပါတယ်ပေါင်ဆွေးနွေးမဲ့သူတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင် VOA ကနေပြီးတော့တဲ့လီလိုက်အစီအစဉ်ထုတ်လွှင့်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေဒါမှမဟုတ်ကိုယ့်ရဲ့ကိုယ့်အမြင်တွေကိုအီးမေးလ်နဲ့ဖြစ်စီစာနဲ့ဖြစ်စီပြပို့ထားလို့ရရပါတယ်ခင်ဗျ VOA ကနေပြီးတော့ဖိတ်ခေါ်ပါတယ်
အင်္ဂါညတိုင်းလီလိုင်းစီစင်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုသားညွန့်ဦးကပြောပြပေးပါအောင်ရှင
်။အင်ဒိုနီးရှားနိုင်ငံဒေသစံကြီးစီနီနှောင်းပိုင်းခြေနှုန်းကအင်ဒိုနီးရှားနိုင်ငံစန်တာကမ်းမြောင်ဒေသတစ်လျှောက်ဆူနာမီရေလှိုင်းလုံးကြီးတွေရက်ခတ်သွားခဲ့လို့သစ်ဆုံးသူရေတွက်222ဦးထိလက်တလောကောက်ရရှိထားပြီးတော့လူပေါင်း843ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။28ဦးပျောက်ဆုံးဒဏ်ရာရှိတယ်လို့ဒီအင်ဒိုနီးရှားကပ်ဘေးအန်ရဲ့စီမံခန့်ခွဲမှုဌာနပြောကြားသူကဆိုပါတယ်။အထိကိုက်အသေးပျောက်စီးရင်လက်တလောအချိန်အထိကိုတွက်ချက်ကောက်ယူဒဏ်ရာဖြစ်တာမို့လို့စီးရင်ဟာဒီထက်တောင်မှပိုများလာနိုင်ပွဲရှိတယ်လို့အင်ဒိုနီးရှားကျက်ရှင်ကြီးဖွဲ့ကပြောပါတယ်။စန်တာကမ်းမြောင်ဒေသမှာရှိတဲ့ဆူမထရာကျွန်းရဲ့တောင်ပိုင်းလမ်ပွန်ဒေသဂျဗာကျွန်းရဲ့ဆရမ်နဲ့ပဒလမ်ဒေသအဲ့ဒီဒေသကြီးသုံးခုမှာအခုလိုဆူနာမီရိုက်ခတ်ပြီးတော့ထိခိုက်သေဆုံးမှုတွေဖြစ်ခဲ့တာလို့အင်ဒိုနီးရှားနိုင်ငံရဲ့ကပ်ဘီအန်ရဲ့စီမံခန့်ခွဲမှုဌာနပြောကြားသူကပြောပါတယ်။ဆီးရီးယားနိုင်ငံကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ရဲ့ရုပ်ချီးဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ IS နင်းနေရေးနိုင်ငံတကာညွန်မောင်းအဖွဲ့ဆိုင်ရာအမေရိကန်ထူးကိုယ်စားလှယ် Brett McNutt ဟာယာယီကနေပြီးတော့နှုတ်ထွက်သွားပါတယ်။ Mr. McNutt ယာယီကနေပြီးတော့နှုတ်ထွက်မှုဟာဒီဇင်ဘာလ31ရက်နေ့မှာစပြီးတော့အသက်ဝင်လိမ့်မယ်လို့အမေရိကန်နိုင်ငံရဲ့ဌာနကစနေ့ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်မှာတစ်ဖက်နိုင်ငံဘက်ကအမည်မသိသေနတ်သမားတွေနဲ့တိုက်ပွဲတွေဖြစ်ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ရဲတပ်သားအလောင်းကိုတွေ့ရှိခဲ့ရတယ်လို့မြန်မာအစိုးရသတင်းစာတွေမှာဖော်ပြပါတယ်။ဒီဇင်ဘာလ18ရက်နေ့တုန်းကနယ်စပ်မှာကင်းလှည့်နေတဲ့ရဲတပ်ဖွဲ့ကိုတစ်ဖက်နိုင်ငံဘက်ချမ်းအမည်မသိသေနတ်သမားတွေကပစ်ခတ်ခဲ့လို့တိုက်ပွဲဖြစ်ပြီးတော့အဲဒီမှာရဲတပ်သားအောင်ကျော်သက်ပျောက်ဆုံးသွားတာဖြစ်တယ်လို့ဖော်ပြပါတယ်။ သူ့ကိုတွေ့ရှိတဲ့အချိန်မှာမျက်နှာလက်မောင်းနဲ့ခြေထောက်တွေမှာဒဏ်ရာရပြီးတော့တစ်ဆုံးခဲ့တယ်လို့ဖော်ပြပါရတယ်။တိုက်ပွဲတွေမှာခြားရဲတပ်သားတူလည်းထိခဲ့ဒဏ်ရာရခဲ့တယ်လို့သိရပါရတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကလည်းမောင်းတော်မြို့နယ်အတွင်းမှာဒေသခံရခိုင်တိုင်းသားနှစ်ဦးတပ်ဖြတ်ခံခဲ့ရပြီးတဲ့နောက်နေမီရှင်းလေးစစ်စီရေးတွေဆောင်ရွက်ခဲ့တယ်လို့မြန်မာစစ်တပ်ကထုတ်ပြန်ပါရတယ်။ VOA ကရတဲ့သတင်းအရတော့မြန်မာလူမျိုးရေးတပ်ဖွဲ့ဝင်ချို့မွတ်စလင်ကျေးရွာအတွင်းဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့တယ်လို့သိရပါရခင်ဗျာ။
တရင်ချင်းချုပ်ကိုကိုသားညွန်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးတူပင်စကီဖြစ်ပါတယ်။ VOA American တန်ညဘဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ရှိပါတယ်ရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမများသဆင်အောင်ပါ
This program has come to you from the Voice of America, Washington.